Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတောသားရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်အောက်တိုဘာလ5ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။စနေညအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာညကျမရှင်။ဒီကနေ့ညပတ်သတင်းတွေကိုကိုရောင်နိုင်နဲ့ကျမနန်းလာလို့တင်ပြမှာပါ။အမေရိကန်ပြည်ထောင်စုမှစေမြသမရကိုတရားစွဲဖို့စုံစမ်းစစ်ဆေးမှုတွေလုပ်နေတာရဲ့အရင်ခံအကြောင်းရင်းဖြစ်တဲ့ယူကရိန်းနိုင်ငံနဲ့ပတ်သက်လို့သမရရဲ့အစိုးရအဖွဲ့လှုပ်ဆောင်မှုတွေကိုနိုင်ငံခြားရေးဝန်ကြီးကကာကွယ်ပြောဆိုသွားပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ရေးနဲ့ပတ်သက်ပြီးတော့ညီနိုင်ကြမဲ့အမေရိကန်နဲ့မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့တို့ဆွီဒင်နိုင်ငံစတော့ဟ ோம் ကိုရောက်ရှိနေပါပြီ။အီရန်နိုင်ငံဘက်ဒတ်မြို့မှာဖြစ်ခဲ့တဲ့ရဲပိုင်းတွေအတွင်းလူ90ကျော်သေဆုံးခဲ့ရတဲ့ဆန္ဒပြပွဲကြောင်းထုတ်ပြန်ထားရတဲ့ညမထွက်အမိန့်ကိုအီရန်အာဏာပိုင်တွေကဒီကနေ့ပြန်ရုပ်သိမ်းလိုက်ပါတယ်။ဒီလိုသတင်းတွေကြားမှာပါရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်တွေနားဆင်ရမယ့်ထိတ်တဲရောက်သတင်းလွှာတွေကတော့မြမပညာရေးတိုးတက်ကောင်းမှုမှုအတွက်အရေးကြီးတဲ့အခမ်းကဏ္ဍမှာပါဝင်တဲ့ဆရာမတွေအတွက်ဆိုရဘက်ကစနစ်တကျဆောင်ရွက်ပေးဖို့မြမနိုင်ငံလုံးဆိုင်ရာဆရာမများအဖွဲ့ချုပ်ကကမ္ဘာဆရာများနေမှာတောင်းဆိုပါတယ်။
ဒီဆရာဆရာမတွေရဲ့အကြီးအကျယ်တော့နံပါတ်၁ဆရာဆရာမတွေကိုယ်တိုင်တည်ဆောက်ဖို့လိုတယ်လို့ကျွန်တော်တို့ဒီဆရာအဖွဲ့ကြီးတွေဝင်ကြီးဌာနပေါ့နော်ဆောင်ရွက်ဖို့လို
မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ရဲ့အထွေထွေတွေ့မှုပြောပြသွားတာပါနောက်ပိုင်းမှာပြည့်စုံနာဆင်ရပါမယ်နောက်အိန္ဒိယနိုင်ငံမြောက်ပိုင်းကအမျိုးသမီးဝန်ထမ်းတွေကြီးပဲတီးတက်လဲပတ်တဲ့ပထမဆုံးမိရထားယုံလေးကြောင့်သတင်းလွှာနဲ့အတူအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်အခုအရင်ဆုံးကတော့စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
အမေရိကန်ပြည်ထောင်စုမှာသမရကိုတရားစွဲဖို့စုံစမ်းစစ်ဆေးမှုတွေလုပ်နေတာရဲ့အရင်ခံအကြောင်းရင်းဖြစ်တဲ့ယူကရိန်းနိုင်ငံနဲ့ပတ်သက်လို့သမရရဲ့အစိုးရအဖွဲ့လှုပ်ဆောင်မှုတွေကိုနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပြိုကကာကွယ်ပြောဆိုသွားပါတယ်။ဒီဖြစ်ရမှာဆိုရင်သမရရဲ့လုပ်ရက်ကအ ਨੇ ဆုံးတော့မတင်တော့ဘူး။အဆိုဆုံးဆိုရင်တော့သမရရဲ့အာဏာကိုအလွယ်သုံးစားလုပ်တာဖြစ်နိုင်တယ်ဆိုပြီးတော့လွတ်တော်ကသမရကိုရှာထုတ်ကဖယ်ရှားဖို့အထိဖြစ်နိုင်တဲ့အခုဆွဆွဲချက်တွေကိုဝန်ကြီးပွန်ပြိုကပယ်ချသွားပါတယ်။အတွင်းသတင်းပေးတိုင်ကြားသူတို့ရဲ့အဆိုအရယူကရိန်းသမရဗလိုဒိုမီယာဇယ်လန်စကီနဲ့ဇူလိုင်25ရက်နေ့ကတယ်လီဖုန်းဆက်ပြောဆိုခဲ့တဲ့သမ္မတထရမ်ကသူ့ရဲ့နိုင်ငံရေးပြိုင်ဖက်ဖြစ်တဲ့သူ့သမ္မတဟောင်းဂျိုးဘိုင်ဒန်နဲ့ပတ်သက်ပြီးတော့စုံစမ်းပေးဖို့တိုက်တွန်းခဲ့တဲ့ဆိုတဲ့ကိစ္စမှာသမ္မတကိုတရားစွဲဆိုနိုင်လောက်သလားဆိုပြီးအောက်လွှတ်တော်နေရာအများစုကိုထိန်းချုပ်ထားတဲ့ဒီမိုကရက်တွေကစစ်ဆေးနေတာပါ။အဲ့ဒီတယ်လီဖုန်းဆက်ပြောဆိုမှုကိုသူကြားခဲ့ကြောင်းဝန်ခံထားတဲ့ဝန်ကြီးပွန်ပြိုကတော့သမ္မတထရမ်အစိုးရအနေနဲ့ယူကရိန်းနိုင်ငံနဲ့ဆက်ဆံတဲ့နေရာမှာမှန်ကန်တဲ့နည်းလမ်းတွေနဲ့တာလှုပ်ဆောင်ဖို့အထူးအာရုံစိုက်ခဲ့တယ်လို့လည်းပြောဆိုပါတယ်။သမရကိုတရားစွဲရေးလှုပ်ဆောင်မှုနဲ့ပတ်သက်ပြီးတော့နောက်ထပ်ဖြစ်တဲ့ကူမှာတော့အဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီးဆွဲဆရမ်းတွေတောင်းထားတာကိုအမေရိကန်နိုင်ငံခြားရေးဌာနကအစောပိုင်းကတုံ့ပြန်မှုပေးထားပြီလို့နိုင်ငံခြားရေးဝန်ကြီးပွန်ပြိုကဒီကနေ့စနေနေ့မှာပြောဆိုလိုက်ပါတယ်။နိုင်ငံခြားရေးဌာနကလည်းမနေ့တောက်ကြနေညကအစာရေးသားပြေပို့ခဲ့တယ်လို့ဥပဒေအတိုင်းအားလုံးလိုက်နာလှုပ်ကိုင်းသွားမှာဖြစ်တယ်လို့ဝန်ကြီးပွန်ပြိုက Greece မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။ဥရောပတောင်ပိုင်းခီးစဉ်နောက်ဆုံးမှာ Greece နိုင်ငံကိုရောက်နေတဲ့ဝန်ကြီးပွန်ပြိုကဒီစုံစမ်းစစ်ဆေးမှုမှာနိုင်ငံရေးပျော်ကားတွေပါနေတယ်ဆိုတာသိကိုထင်ရှားတယ်လို့လည်းပြောဆိုသွားပါတယ်
။ယူရိုနိုင်ငံဘက်ဒတ်မြို့မှာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းညမထောက်ရအမိန့်ထုတ်ထားတာကိုအီရတ်အာဏာပိုင်တွေဘက်ကဒီနေ့မှပြန်ရုပ်သိမ်းလိုက်ပြီးဖြစ်ပါတယ်။ယူရိုနိုင်ငံတော်လေးရချာကြမ်းဖက်မှုတွေဖြစ်တဲ့အထိဆန္ဒပြခဲ့ကြပြီးဒီဆန္ဒပြမှုတွေအတွင်း82ယောက်သေဆုံးပြီးတော့ရာနဲ့ချီတန်ရရခဲ့ပါတယ်။ဘက်ဒတ်မြို့မှာတော့ရင်သွားလာတွေကပုံမှန်တိုင်းရှိနေပြီးလမ်းတွေနဲ့အဓိကရင်းမြင်တွေကတော့တိတ်ဆိတ်နေပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းဆန္ဒပြတဲ့သူတွေနဲ့ရဲတွေပဋိပက္ခဖြစ်တဲ့နေရာတွေမှာတော့ကွန်ကရစ်တုံးနေတဲ့ပိတ်ဆို့ထားပါတယ်။ဤရဲလုံခြုံရေးတပ်ဖွဲ့တွေကဆန္ဒပြတဲ့သူရာပေါင်းများစွာကိုဖမ်းဆီးခဲ့ပေမဲ့အတော်များများကိုတော့ပြန်လည်ပေးခဲ့တယ်လို့ဤရဲနိုင်ငံဆိုင်ရာခုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးကပြောပါတယ်။ရဲတပ်ဖွဲ့ဘက်ကလက်ဖြောင့်တစားတွေကဆန္ဒပြတဲ့သူတွေကိုတောက်ချနေကပြစ်ခတ်ခဲ့ပြီးတော့တကယ်ကြီးစစ်တွေမျက်ရည်ပုံးတွေမိသက်ပိုက်တွေတုံးပြီးတော့လုံခြုံရေးတပ်ဖွဲ့တွေကအကြမ်းဖက်နေနင်းခဲ့တယ်လို့လည်းရိုက်တာသတင်းတောက်ကပြောပါတယ်။တနက်သမားတွေဟာရဲတပ်ဖွဲ့ဝင်တွေကိုပစ်ဖို့အတွက်ဒီဆန္ဒပြတဲ့သူတွေကြားမှာပုံအောင်နေတယ်လို့လုံခြုံရေးတပ်ဖွဲ့တွေဘက်ကဆွဆွဲလိုက်ပြီးတော့ရဲတပ်ဖွဲ့ဝင်အတော်များများလည်းတည်ဆုံးခဲ့ပါတယ်။ယူရိုနိုင်ငံမှာအလုပ်လက်မဲ့ပြဿနာတွေအစိုးရရဲ့အာရီလိုက်စားမှုတွေနဲ့အများပြည်သူကိုပေးနေတဲ့အစိုးရရဲ့ဝန်ဆောင်ချက်တွေနဲ့ပတ်သက်ပြီးတော့မချေနှက်တာကြောင့်အခုလိုဆန္ဒပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။
အီရန်နိုင်ငံမှာတရှိုလုံးမှုနဲ့ဖမ်းဆီးခံရပြီးပြန်လွတ်လာတဲ့ဩစတြေးလျနိုင်ငံကခီးသွွားဆောင်းပါးရေးကြတဲ့ဘလော့ဂါစုံနဲ့တဲ့အခုတော့သူတို့အိမ်ကိုပြန်ရောက်နေပြီလို့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးမယ်ရီစပင်းကဒီကနေ့ပြောပါတယ်။ပ တ်ညုအခြေဆိုင်ဂျူလီကင်းနဲ့မတ်ဖီဂင်နိုနှုတ်ဟာဩစတြေးလျနဲ့ဗြိတိန်နိုင်ငံကိုသွားခဲ့တဲ့ခီးစဉ်အကြောင်းပြီးခဲ့တဲ့နှစ်နဲ့အတွင်းလူမှုကွန်ရက်တွေပေါ်မှာဆက်တိုက်ဖော်ပြခဲ့ရကလွန်ခဲ့တဲ့3လမှာတော့ကိုက်ဂစ္စတန်နဲ့ပါကစ္စတန်အကြောင်းတွေတင်ပြီးတဲ့အချိန်မှာပဲအွန်လိုင်းပေါ်ကနေပျောက်သွားကြတာပါသူတို့နှစ်ယောက်ဟာစစ်ဖက်နဲ့တာမြင့်ထားတဲ့နေရာတွေမှာအဝေးထိန် drone ယာဉ်ကိုအသုံးပြုမှုနဲ့ဆွဆွဲခံခဲ့ရတာဖြစ်တယ်လို့အီရန်တရားရေးဌာနပြောခွင့်ရသူကပြီးခဲ့တဲ့လမှာပြောဆိုခဲ့ပါတယ်မိသားစုနဲ့အတူရှိနေကြပြီဖြစ်တဲ့ဂျူလီနဲ့မတ်တိုလိုမျိုးရဲ့အတွက်အီရန်နိုင်ငံနဲ့ဩစတြေးလျအစိုးရကြားအထူးသတိထားပြီးတော့ဆွေးနွေးညှိနှိုင်းခဲ့ရတယ်လို့လည်းဝန်ကြီးဘိန်းကပြောပါတယ်။ပြန်လောက်လာတဲ့ဂျူလီနဲ့မတ်တိုကလည်းဩစတြေးလျကမိသားစုစီပြန်ရောက်လာတဲ့အတွက်တိတ်ကိုဝမ်းမြောက်ပြီးစိတ်သက်သာရာရသွားပါပြီလို့နိုင်ငံခြားရေးဝန်ကြီးဌာနကတစ်ဆင့်ထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်။သူတို့လွတ်မြောက်လာတဲ့အကြောင်းသတင်းဌာနတွေကအကြေတဝင်ဖော်ပြမယ်ဆိုရင်အခြားပြစ်မှုတစ်ခုနဲ့အီရန်မှာဆက်ပြီးတော့ထိန်းသိမ်းခံထားရတဲ့မဲလ်ဘုန်းတက္ကသိုလ်ကအရှိအလဲပိုင်းဒေသနိုင်ငံရေးကျွမ်းကျင်သူကီလီမော့ဂစ်လ်ပတ်လွတ်မြောက်ရေးဆွေးနွေးညှိနှိုင်းမှုတွေမှာအထောက်အကူဖြစ်မှာမဟုတ်ဘူးလို့လည်းဂျူလီနဲ့မတ်တိုကမိကတာရက်ခံထားကြပါတယ
်။ယူကရိုနိုင်ငံတော်မှာနှစ်ရက်ကြာလမ်းတွေကိုပိတ်ဆန္ဒပြခဲ့ကြပြီးတဲ့နောက်ဆန္ဒပြတာတွေရပ်ဆိုင်းဖို့ယူကရိုပို့ဆောင်ရေးအလုပ်သမားတမကကတောက်ကြနေမှာသဘောထူလိုက်ပါတယ်ဖို့ဆောင်ရေးလူသမားသမဂ္ဂနဲ့ဆွေးနွေးကြမှာဘာတွေသဘောထူညီမှုရတယ်ဆိုတဲ့အသေးစိတ်အချက်အလက်တွေကိုမထုတ်ပြန်ခဲ့ပေမဲ့လည်းသဘောထူညီမှုရပြီဖြစ်တယ်လို့ကြေညာပါတယ်ဤကွေတော့ဆွေးရကဆယ်စုနှစ်နဲ့ချီပေးနေတဲ့ဒီလောင်စာစီထောက်ပံ့မှုကိုဖျက်သိမ်းဖို့ဆုံးဖြတ်လိုက်တဲ့အပေါ်မှာအများပြည်သူတည်ယူဖို့ဆောင်ရေးဝန်ထမ်းတွေចောင်းသားတွေနဲ့လူသမားတွေကဒေါသထွက်ခဲ့ကြပြီးတော့ပြီးခဲ့တဲ့ကြာသပတေးနေ့ကစတင်ဆန္ဒပြခဲ့ကြတာပါဆန္ဒပြတဲ့သူတွေကနိုင်ငံတော်မှာရှိတဲ့လမ်းတွေကိုကားတာယာတွေတိုက်ခိုက်နေနဲ့ပိတ်ဆို့ခဲ့တာကြောင့်ဘတ်ကားနဲ့တခြားတက္ကစီဝန်ဆောင်မှုလုပ်ငန်းတွေလည်းရပ်ပစ်ခဲ့ရပါတယ်။မနေ့တောက်ကြနေ့ကတော့လူ350ကိုလမ်းတွေပိတ်ဆို့တာအများပြည်သူတည်ယူပို့ဆောင်ရေးလုပ်ငန်းကိုနှောက်ယှက်တာရဲတပ်ဖွဲ့ဝင်တွေကိုတိုက်ခိုက်တာတွေကြောင့်ဖမ်းဆီးလိုက်တယ်လို့အစိုးရကပြောပါတယ်။ဖမ်းဆီးမှုအများစုကတော့မြို့တော်ကီတိုနဲ့ကန်းကျင်မြို့ကာယာကဲမြို့မှာဖြစ်ခဲ့တာလို့တာဝန်ရှိသူတွေကဆိုပါတယ်။ကြာသပတေးနေ့တုန်းကတော့ Ecuador သမ္မတ Lenin Moreno ကတော့နိုင်ငံတော်အရေးပေါ်အခြေအနေတရက်ကိုကြေညာခဲ့ပါတယ်ခင်ဗျာ
ဒီဝေမရိကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ9.5 kHz 11695 kHz 32965 9.32 kHz 5885တို့အပြင်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505နဲ့ပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့စနေနေ့ညဖက်သတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အရေးနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့မြောက်ကိုရီးယားကိုယ်စားလှယ်တွေရဲ့လုပ်ငန်းအဆင့်ဆွေးနွေးပွဲတွေဆွီဒင်နိုင်ငံစတော့ခ်ဟ ோம் မြန်မာပြန်ပြီးတော့စတင်တော့မှာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်တို့ဗီယက်နမ်နိုင်ငံမှာပြည်ခဲ့တဲ့ဖေဗရူလာမှာတွေ့ဆုံဆွေးနွေးခဲ့ပေမဲ့အောင်မြင်မှုမရခဲ့တာကိုတစ်ခါပြန်ပြီးတော့ကြိုးပမ်းကြဖို့ခေါင်းဆောင်တို့တို့ဂျွန်လာမှာသဘောတူညီခဲ့ပြီးတဲ့နောက်ကိုစလေရီရဲ့တွေ့ဆုံဆွေးနွေးမှုတွေအခုလိုတရားဝင်ပြန်ပြီးတော့ဖြစ်လာတာပါမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေအဆုံးသတ်ရေးလုပ်ငန်းအဆင့်ဆောင်ရွက်ချက်တွေအရအရေးယူတန်ခတ်မှုတွေကိုရှော့ပေါ်ပေးမယ်ဆိုတဲ့ကိစ္စမှာသဘောတူညီမှုမရခဲ့တာကြောင့်အရင်ကဆွေးနွေးပွဲတွေပြတ်ပြားခဲ့ရတာပါအမေရိကန်ကိုစလေရီလည်းအကြံဉာဏ်ကောင်းတွေနဲ့စတော့ခ်ဟ ோம் ကိုရောက်ရှိသွားပြီဖြစ်တဲ့အတွက်ဒီဆွေးနွေးညှိနှိုင်းပွဲကနေတိုးတက်မှုတွေရလာဖို့မျှော်လင့်ပါတယ်လို့လည်းဥရောပခီးစင်နဲ့ Greece နိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး Mike Pompeo ကဒီကနေ့ပဲပြောဆိုခဲ့ပါတယ်လက်တလောဖြစ်ပေါ်တိုးတက်မှုတွေအရသဘောတူညီမှုရဖို့နှစ်ဦးနှစ်ဖက်လှူလာတာကိုတွေ့ရပေမဲ့နိုင်ငံကူစလေရီအနေနဲ့တစ်ဖက်နဲ့တစ်ဖက်အလျှော့ပေးဆွေးနွေးညှိနှိုင်းကြမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။မြောက်ကိုရီးယားနိုင်ငံဘက်ကလရွေနဲ့ချီပြောဆိုထားတဲ့လေတံအတိုင်းနျူကလ িয়ার အရေးကိစ္စကိုနီလန်အသစ်နဲ့ချင်းကပ်ရင်တစ်ကိုကောင်းလိမ့်မယ်လို့သမ္မတထရမ့်ကလည်းပြီးခဲ့တဲ့လမှာပြောဆိုထားပါတယ်။မြောက်ကိုရီးယားကသူ့ရဲ့နျူကလ িয়ার အစီအစဉ်တွေကိုတစ်ဖက်သက်အလျှော့ပေးရပ်ပစ်တာမျိုးလုပ်ဖို့စမ်းသပ်မရှိဘူးလို့လည်းအချင်းချင်းပြောဆိုထားတာပါ။သူ့ပေါ်ချမှတ်ထားတဲ့အရေးယူတန်ခတ်မှုတွေရှော့ပေါ်ပြီးတော့လုံခြုံရေးအတွက်အမေရိကန်ဘက်ကအာမခံမဖို့ကိုလည်းမြောက်ကိုရီးယားကလိုလားနေတာဖြစ်ပါတယ်
။ဟောင်ကောင်ဆန္ဒပြပွဲတွေမှာဒီကနေ့အကြမ်းဖက်တဲ့အထိဖြစ်လာခဲ့ပြီးတဲ့နောက်ယထာရင်းနဲ့မြောက်ယထာပြီးဆွဲတာတွေအားလုံးကိုရဆိုင်းလိုက်ပြီးဖြစ်ပါတယ်။ဒါပြင်ဗန်ဒီရဲ့ငွေထုတ်တဲ့ဆက်တွေမှာလည်းလူတွေတန်းစီနေပြီးတော့ဈေးဆိုင်တွေကိုလည်းပိတ်ထားလိုက်ပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကတော့ဒီနေ့ဟာဟောင်ကောင်အတွက်တော့အခြေအနေတွေအလုံးကိုစိုးရတဲ့နေ့တစ်နေ့ဖြစ်တယ်ဆိုပြီးတော့ပြောပါတယ်။ဆန္ဒပြပွဲတွေမှာမျက်နှာဖုံးတွေမတက်ဆင်ရဘူးလို့ဟောင်ကောင်အုပ်ချုပ်ရေးမှူးကထားမြစ်လိုက်တာကိုအာခံတဲ့အနေနဲ့ဆန္ဒပြတဲ့သူတွေဟာဒီကနေ့မှာမျက်နှာဖုံးတွေတက်ဆင်ပြီးလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။ချိန်တည်းမှာပဲအုပ်ချုပ်ရေးမှူးလမ်းကရုပ်သံကနေမိန့်ခွန်းပြောကြားခဲ့ပြီးတော့ဟောင်ကောင်မှာဘယ်တော့မှမကြုံဘူးတဲ့အကြမ်းဖက်မှုတွေကြောင့်ဟောင်ကောင်မြို့ရဲ့လုပ်ငန်းလေပတ်မှုတွေလည်းတချို့တဝက်ရပ်ဆိုင်းနေပြီဖြစ်တယ်လို့သူကပြောပါတယ်။ကြံဖတ်မှုတွေတိုးပြီးဖြစ်လာနေတာကိုထိန်းချုပ်ဖို့အတွက်ဆန္ဒပြပွဲတွေမှာမျက်နှာဖုံးတွေမတက်ဖို့တမ်းမြတာပြင်နောက်ထပ်ဘာတွေထပ်လုပ်သွားမယ်ဆိုတာကိုတော့သူကမကြေညာခဲ့ပါဘူးဆန္ဒပြတဲ့သူတွေအနေနဲ့မျက်နှာဖုံးတွေမတက်စေရဘူးလို့ထားမြစ်လိုက်တဲ့အပေါ်မှာ ကုလသမဂ္ဂလူခွင့်ရဲ့အကြီးအကဲပါဝင်ဆန္ဒပြတဲ့သူတွေနဲ့ဝေဖန်သူတွေကရှုတ်ချခဲ့ပြီးတော့သူမကတော့အခုလိုလှုပ်တာတရားဝင်ကြောင်းဟောင်ကောင်ပြည်သူတွေရဲ့နေစဉ်လူမှုဘဝနဲ့လွတ်လပ်မှုကိုကာကွယ်ဖို့အတွက်လှုပ်တာဖြစ်သလိုဟောင်ကောင်ပြည်သူတွေရဲ့ဘဝတွေကိုကြမ်းဖက်တဲ့လူတစုရဲ့ဖြက်စီးတာကိုလည်းသူမအနေနဲ့ခွင့်ပြုမှာမဟုတ်ဘူးဆိုပြီးတော့ကာကွယ်ပြောဆိုလိုက် တ်တာတွေကိုရပ်တန့်ကြဖို့တောင်းဆိုထားပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံကလူဦးရေတန်း600အတွက်9နှစ်အတွင်းရှင်းလုံးအင်တာအလုံးရေစုစုပေါင်းတန်130အထိအစိုးရကဆောက်လုပ်ပေးခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကလည်းအိန္ဒိယနိုင်ငံရဲ့ကြေးလက်ဒေသတွေမှာအဖုံးအအုပ်မရှိတဲ့တွင်းအင်တာတွေအသုံးပြုမှုအဆုံးသတ်သွားပြီလို့အော်တိုဘာလနေ့ရက်နေ့ကကြေညာခဲ့ပါတယ်။ဖြစ်ခဲ့တဲ့9နှစ်ကဝန်ကြီးချုပ်မိုဒီစတင်ခဲ့တဲ့အင်တာဆောက်လုပ်ရေးလုပ်ငန်းအစီအစဉ်ဟာကမ္ဘာတစ်ဝှမ်းလုံးမှာအကြီးဆုံးလုပ်ငန်းဖြစ်တယ်လို့အဆက်ဆက်အရရအစဉ်ပြေခဲ့တာတော့မဟုတ်ပါဘူး။ကြေးလက်ဒေတာကရွာပေါင်းရာနဲ့ချီအတွဲရှင်းလုံးအင်တာတွေဆောက်လုပ်ပေးခဲ့ပေမဲ့လည်းအဖုံးအအုပ်မရှိတဲ့တွင်းအင်တာတွေကိုအသုံးပြုနေကြသေးတယ်လို့အင်တာမရှိသေးတဲ့တချို့ဒေတာတွေမှာတော့ကွင်းမြင်တွေထဲမှာမစင်စွတ်တဲ့အလေထားတွေတမန်ကိစ္စလို့လက်ခံထားကြတော့မယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။ဝန်ကြီးချုပ်မိုဒီကရှင်းလုံးအင်တာဆောက်လုပ်ရေးလုပ်ငန်းအတွက်ဒေါ်လာဘီလီယံ20သုံးဆွဲခဲ့တာဖြစ်ပြီးကုဘာတာဆောက်ဖို့မိသားစုတစ်ခုကိုဒေါ်လာ200စီချပေးခဲ့ပေမဲ့လူတိုင်းတန်းတူမရကြဘူးလို့ကြွမ်းကျင်သူတွေကထောက်ပြပါတယ်။တချို့လူတွေကတော့အင်တာတစ်လုံးကိုမိသားစု10ခုလောက်အတူအသုံးပြုကြတာပါ။ကျေးလက်ဒေသနဲ့လူတွေကမိဖို့နဲ့ဖျားဆင်ရှိတဲ့အမိုးအောက်တစ်ခုထဲအင်တာရှိတာယုံညံ့နေဆိုတဲ့ရှေးဥဆွဲအယူဆတွေရှိတာကြောင့်အင်တာဆောက်တဲ့ကိစ္စကိုဦးစားပေးအဖြစ်သဘောမထားကြတဲ့လူတွေလည်းအများအပြားရှိနေပါသေးတယ်။
ဒီနေ့အင်္ဂလန်ပရီးမီယာလိဂ်အမပေးဘောလုံးပွဲတွေမှာတော့ Brighton အသင်းနိုင်ရသွားပါတယ် Brighton နဲ့ Tottenham Hotspur အသင်းတို့ကစားကြတာမှာ Brighton က3ဂိုးကိုရှိနေနိုင်သွားတာပါ Brighton အတွက်ဂိုးတွေကတော့ Aaron Connelly က2ဂိုးသင်းခဲ့ပြီးတော့ Neil Mopey က2ဂိုးသင်းခဲ့တာပါကျွန်တော်တို့အခုသတင်းကြေညာနေချိန်မှာတော့ Norwich နဲ့ Aston Villa, Burnley နဲ့ Everton, Leicester နဲ့ Liverpool, Watford နဲ့ Sheffield United တို့ကစားနေကြပြီးတော့ Aston Villa က Norwich ကို2ဂိုးကိုရှိနေဦးဆောင်နေပြီးတော့Liverpool က Leicester ကိုတကူကိုမရှိနဲ့ဥဆောင်နေပါတယ်။ Watford နဲ့ Sheffield United ကဂိုးမရှိသေးကြနေပြီးတော့ Burnley နဲ့ Everton လည်းဂိုးမရှိသေးကြနေပါတယ်။မြန်မာစံတော်ချိန်ည7:00နာရီမှာတော့ West Ham အသင်းနဲ့ Crystal Palace အသင်းတို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ
။စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာနဲ့ VOA မြန်မာပိုင်းရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်အခုအရင်ဆုံးမြန်မာနိုင်ငံဆိုင်ရာထိပ်တန်းရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်မြန်မာပညာရေးတိုးတက်ကောင်းမွန်ဖို့ဆိုရင်အရေးကြီးတဲ့အခန်းကဏ္ဍမှာပါဝင်တဲ့ဆရာဆရာမတွေရဲ့စွမ်းဆောင်ရည်မြင့်တင်ပေးဖို့အပါအဝင်ကျန်းမာရေးဆောင်ရှားမှုနဲ့လုပ်ငန်းခွင်လုံခြုံမှုကိုအစိုးရဘက်ကစနစ်တကျဆောင်ရွက်ပေးဖို့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကကမ္ဘာဆရာများနေမှာတောင်းဆိုလိုက်ပါတယ်ဆရာဆရာမတွေရဲ့တင်ကြားမှုစွမ်းရည်မြင့်တင်ပေးဖို့အပါအဝင်မြန်မာပညာရေးအခန်းကဏ္ဍတိုးတက်မြင့်မားလာစေရေးမြန်မာနိုင်ငံအနေနဲ့နိုင်ငံတကာရဲ့ဝိုင်းဝန်းပံ့ပိုးမှုတွေနဲ့ပူးပေါင်းဆောင်ရွက်သင့်တယ်လို့လည်းအကြံပြုကြပါတယ်ဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်
ဒီကနေ့အောက်တိုဘာလ5ရက်နေ့ကတော့ကမ္ဘာဆရာများနေ့ဖြစ်ပါတယ်မြန်မာနိုင်ငံမှာပညာရေးအဆင့်မြင့်တိုးတက်ကောင်းမွန်လာဖို့ဆိုရင်အဓိကအရေးကြီးတဲ့အခန်းကဏ္ဍမှာပါဝင်တဲ့ဆရာဆရာမတွေရဲ့ပညာသင်ကြားမှုစွမ်းဆောင်ရည်မြင့်မားလာစေဖို့အတွက်ဆရာဆရာမတဦးချင်းစီမှာတာဝန်ရှိသလိုအစိုးရပညာရေးဝန်ကြီးဌာနနဲ့သက်ဆိုင်တဲ့အဖွဲ့အစည်းတွေအားလုံးဝိုင်းဝန်းပူးပေါင်းဆောင်ရွက်ဖို့အရေးကြီးတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကကမ္ဘာဆရာများနေ့မှာပြောဆိုလိုက်ပါတယ်မြန်မာပညာရေးအခန်းကဏ္ဍတိုးတက်မြင့်မားလာစေရေးမြန်မာနိုင်ငံအနေနဲ့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာရဲ့ဝိုင်းဝန်းပံ့ပိုးမှုတွေနဲ့ပူးပေါင်းဆောင်ရွက်သင့်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ရဲ့အထွေထွေအတွင်းမှုဦးတုတက VOA မြန်မာပိုင်းကိုပြောပါတယ
်ဒီဆရာဆရာမတွေရဲ့အကြီးအကဲတော့နံပါတ်1ဆရာဆရာမတွေကိုယ်တိုင်ပြီးဆောက်ဖို့လိုတယ်လို့ကျွန်တော်တို့ဒီဆရာအဖွဲ့ကြီးတွေဝန်ကြီးဌာနပေါ့နော်ဆောင်ရွက်ဖို့လိုတယ်အဲ့လိုဆောင်ရွက်တဲ့ခါမှာကျွန်တော်တို့တစ်ဖက်ကကျွန်တော်တို့ဆရာသမားတွေရဲ့ဟိုဆောင်ရွက်ပြီးနိုင်သွားရင်ကျတော့အတိုင်းအတာတစ်ခုပဲရတယ်ပညာရေးကိုစိတ်ဝင်စားတဲ့နိုင်ငံတွေပေါ့နော် EU ကနေတော့အထောက်ပံ့နေနဲ့ဆက်လုပ်မယ်ဆိုရင်ကျွန်တော်တို့အကုန်လုံး all inclusive ဆိုဒီနေ့ဖြစ်စားနေတဲ့စကားလုံးပေါ့နော်အဲ့ဒါနဲ့သွားမှရမှာဥပမာရက်ဆက်ဖွဲ့ကြီးတွေကျွန်တော်တို့အထူးသဖြင့်အမေရိကန်တန်ယုံလိုမျိုးပေါ့နော်ပညာရေးကိုစိတ်ဝင်စားတဲ့နိုင်ငံတွေပေါ့နော် EU ကနေတော့အထောက်ပံ့နေနဲ့ဆက်လုပ်မယ်ဆိုရင်ကျွန်တော်တို့မြန်မာပညာရေးရဲ့ဒီမကြမတင်အတွင်းမှာအရန်ကောင်းတဲ့ပညာရေးစနစ်ပေါ့နော်တာဝန်ယူတဲ့တာဝန်ခံတဲ့အဲတာဝန်ခံတဲ့စနစ်ဖြစ်လာမယ်လို့ကျွန်တော်တို့ချင်ပါတယ်ခင်ဗျအ အဲ့တော့ဒီအမေရိကန်တန်ယုံကလည်းကျွန်တော်တို့ကြည်ကြဲပြန့်ပြန့်အခုသူအမေရိကန်လက်ထောက်နိုင်ငံကြီးဝင်ကြီးလဲလာတဲ့ဗမာပညာရေးကိုအရန်ကူညီရဲပေါ့နော်အဲ့ဒါကြောင့်မို့အတိုင်းအတာတစ်ခုစီတော့ရောက်လာပြီဒါမဲ့အစိုးရပြောလို့ဒီပေါ်နိုင်ငံတကာကူညီလိုအပ်တယ်လို့ကိုယ့်ကိုယ်ကိုလည်းတဦးချင်းစီလည်းကျွန်တော်တို့ပြင်ဆင်ပြီးတော့ကြိုးစားသွားဖို့ရန်လိုအပ်တယ်လို့ထင်ပါတယ်ခင်ဗျဟုတ်ကဲ့
အခြေခံမူလာတန်းဂျိုကနေတဆင်မူလာတန်းအလေတန်းအထက်တန်းအစစ်မြေပညာရေးသင်တန်းကျောင်းတွေအထိပညာသင်ကြားပေးနေတဲ့ဆရာဆရာမတွေအတွက်လုပ်ငန်းခွင်လုံခြုံမှုကျန်းမာရေးဆောင်ရှောက်မှုအပါအဝင်လုံလောက်တဲ့ဘဝအမှန်ကန်ချက်ပေးနိုင်တဲ့အထိရေရှည်စီမံကိန်းတွေနဲ့စနစ်တကျဆောင်ရွက်ပေးတဲ့လို့လည်းမြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ရဲ့အထွေထွေအတွေ့အမှုဥတုတာကပြောပါတယ်
ဒီကျွန်တော်တို့အရသာအစိုးရလက်ထက်မှာကြတော့ဗောနော်နံပါတ်1ဟိုကျောင်းသားတွေရဲ့အရည်အသွေးဆရာရဲ့အရည်အသွေးနှစ်ခုလုံးတိုးတက်အောင်ဆိုဒီ management ကိုလည်းပြင်ရင်ဘူးလို့ရပါဗောနော်အဲတော့ပြည်နယ်ဝန်ကြီးဌာနရဲ့စီမံခန့်ခွဲမှုအပိုင်းလေးတွေကိုပြင်ပြီးတော့လုပ်မယ်ဗောနော်ပြီးတော့အရသက်အဖွဲ့ကြီးတွေနဲ့ဒီပြည်ညကြီးဌာနကဦးပေါင်းဆောင်ရွက်မှသာလည်းအောင်မြင်မယ်လို့ထင်တယ်ဒါကတပိုင်းပါခင်ဗျအဲတော့အစိုးရအနေနဲ့ဆိုတော့ကျွန်တော်တို့ကလစာနဲ့ဒီ safety ဗောနော်တို့ရဲ့လုံခြုံမှုဆိုင်ရာဗောနော်ဟိုပတ်ဝန်းကျင်အလုံးစုံမှုရှိမယ်ကျွန်တော်တို့ကျမကြီးအတုံးသေးကအစိုးရထောက်ပံ့ပေးတာမျိုးနောက်ပြီးတော့ကျမကြီးအာမခံတွေကိုပညာရေးဝန်ထမ်းတွေကိုထားပေးတာမျိုးတွေလို့တလူတစ်ဖက်ကလည်းနေစရာထိုင်စရာဆက်ဆက်မတွေရဲ့ဘဝလုံခြုံရေးအတွက်ပေါ့နော်ဟိုအနည်းရောင်းနေပြီပေါ့နော်ဟိုချစ်ဖြစ်နေတဲ့ area မှာတော့ရင်ဟိုလုံခြုံမှုအားနေတယ်ဘာတော့မလုံခြုံတဲ့အခါမှာလက်နက်ကင်အဖွဲ့စည်းကြီးကြားမှာတော့ဆက်ဆက်မတွေကိုတော့ဟိုအပြည့်ဝကဝယ်ဆောက်ချောက်ပေးတဲ့ပေါ့နော်ဘယ်အဖွဲ့ပဲဖြစ်ဖြစ်ပါအဲ့လိုမျိုးတော့လုပ်ပေးမယ်ဆိုတော့ဒါပညာရေးတူးတက်မှာပေါ့နော
်မြမပညာရေးပြုပြင်ပြောင်းလဲဖို့ငြိမ်းချမ်းစွာဆန္ဒပြတောင်းဆိုခဲ့တဲ့ចောင်းစားကောင်းဆောင်တူဦးလည်းဖြစ်ဦးဝေပညာဒါနစာသင်ကျောင်းမှာဦးစီးဆောင်ရွက်စာသင်ပေးနေသူတူဦးဖြစ်တဲ့ကိုမင်းသွေးသစ်ကလည်းပညာရေးလောကမြင့်တင်ရေးဆရာဆရာမတွေရဲ့အခမ်းကဏ္ဍကိုမြင့်တင်ပေးဖို့နဲ့သင်ကြားသင်ယူလေ့လာနိုင်ရေးအတွက်အဖက်ဖက်ကနေဝိုင်းဝန်းဆောင်ရွက်ပေးဖို့လိုတယ်လို့ပြောပါတယ်
ဟုတ်ပါလေကျွန်တော်နိုင်ငံမှာတော့ဒီဆရာဆရာမတွေရေချင်းမိုင်းဆိုင်ရာမှာတော်တော်လေးလိုအပ်မှုရှိတယ်ပေါ့ဆိုတော့ဟိုရေချင်းမိုင်းဆိုင်ရာဆိုတဲ့နေရာမှာသူတော်ကခန်းကြီးပြီးဒီလောက်နဲ့ဒီတော့ဒီခေတ်ကာလခေတ်စနစ်ပြည်ညာရေးအခြေအနေနဲ့တော့နိုင်ငံမှာမဟုတ်ဘူးဒါဆရာဆရာမတွေဘက်ကလိုအပ်ချက်အပိုင်းပေါ့နော်တို့ကဒီဆရာဆရာမတွေကြောင့်ဒီလိုဘွားလုံးတွေမအပိုင်းရတော့ဟိုကိုယ်ကိုယ်သေးဒီသူရဲ့ဒီလိုတွေတိုးတက်လာလို့အဲ့ဒါအစိုးရဘက်ကဖြည့်ဆည်းပေးရမှာပေါ့ဒီခေတ်ကာလအခြေအနေနဲ့လိုင်ယွန်းကြီးဆက်ရှိအောင်လုပ်ပါတယ်။ဘာကြောင့်လဲဆိုတော့ဒီစင်ကာကြီးပြည်ရင်တော်လည်းမို့မှာဆရာဆရာမတွေအခမ်းအနားအလုံးကြီးကြီးအခမ်းအနားတော့မပေါ့ဝင်ရတာဖြစ်
ကမ္ဘာဆရာများနေကိုအခြေခံတဲ့အစစ်မြစ်ပညာရေးပူးပေါင်းဆောင်ရွက်မှုကော်မတီကကြီးမှုပြီးလဲရန်ကုန်တက္ကသိုလ်ဝိဇ္ဇာခမ်းမဆောင်မှဒီကနေ့ကျင်းပပါရယ်ရန်ကုန်အမေရိကန်တပ်ရုံးကလည်းကမ္ဘာဆရာများနေအထိမ်းအမှတ်ဖြစ်နေအသက်3နှစ်ကနေ10နှစ်အတွင်းငယ်ရွယ်တဲ့ကလေးငယ်လေးတွေကိုအင်္ဂလိပ်စာသင်ကြားပေးရမှာအသုံးဝင်မဲ့လက်တွေ့သင်ခန်းစာတွေသင်ယူနိုင်ရေးအမေရိကန်တပ်ရုံးရဲ့အွန်လိုင်းအခမဲ့သင်တန်းဖွင့်လှစ်ပေးမယ့်အကြောင်းသတင်းထုတ်ပြန်ထားပါရယ်နေ့စဉ်အောက်တိုဘာလ5ရက်တိုင်းမှာကြာရောက်တဲ့ကမ္ဘာဆရာများနေကိုကမ္ဘာကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေဖြစ်တဲ့UNESCO ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့အပြည်ပြည်ဆိုင်ရာလူ့သမားအဖွဲ့ချုပ် ILO ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ကုလသမဂ္ဂကလေးငယ်များရန်မုံငွေအဖွဲ့ UNICEF တို့ကပူးပေါင်းစီစဉ်ပြီးနှစ်စဉ်ကျင်းပနေတာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့စနေညချမ်းမြန်မာဘာသာစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်အိန္ဒိယနိုင်ငံမြောက်ပိုင်းရစ်ချတ်တန်ပြည်နယ်မှာတော့အမျိုးသမီးဝန်ထမ်းတွေကြီးပဲတီးတန့်စီမံလဲပတ်နေတဲ့ပထမဆုံးမိရထားယုံကြောင့်ကြားမခွဲကြဆက်ဆံတဲ့အယူဆတွေရှော့ပါအောင်လို့ဆောင်ရွက်ရကြသလိုရှေးရိုးဆွဲအယူဆတွေအပြင်းထန်ဆုံးရှိတဲ့ဒီပြည်နယ်မှာတော့အမျိုးသမီးတွေအတွက်စွမ်းရည်မြင့်တင်ပေးရလဲရောက်နေပါတယ်။ပြီးခဲ့တဲ့နှစ်ကစပြီးတော့လဲပတ်ခဲ့တဲ့ဒီမိရထားယုံဘလို့အစပြုဖြစ်ပေါ်လာပါသလဲ။အခုချိန်မှာဘလို့မျိုးလုပ်ငန်းစဉ်တွေနဲ့လဲပတ်နေပါသလဲဆိုတာတွေကိုတော့ဒီမိရထားယုံကိုကိုယ်တိုင်သွားရောက်ပြီးတော့သတင်းယူခဲ့တဲ့အင်ဂျင်နာပက်စထရီချာရဲ့သတင်းပေးပို့ထားတာကိုမခင်ဖြူထွေးကပြောပြပေးပါရှင်။
အန်ဂျက်စတလာဟာဒီမီယထာဗူဒာယုံမှာယထာသွာလာတွေကိုစစ်ဆေးတာတယ်လီဖုန်းလာရင်ဖြေချပေးတာနဲ့လိုအပ်တဲ့တော့တွေထုတ်ပြရတာကိုနေစဉ်လုပ်ရပါတယ်။ဂျေပူမျိုးမှာရှိတဲ့ဂန္ဒီနာဂာမီယထာယုံမှာတခြားအမျိုးသမီးအယောက်90နဲ့အတူဒီဗူဒာယုံကိုပြီးခဲ့တဲ့နှစ်ကစပြီးလက်ပတ်ခဲ့တာပါ။ အခုလိုအမျိုးသမီးတွေကြီးစီမံခန့်ခွဲလှုပ်ဆောင်တာကိုအများလက်ခံလာအောင်အချိန်ယူခဲ့ရတယ်လို့မိရထားရုံပိုင်စတဲလာကပြောပါတယ
် They used to peep either from the windows on the door
ရင်းမောက်တွေကြားထဲကနေတကားကြားထဲကနေလာချောင်းတာမျိုးအမျိုးသမီးတွေကြီးပဲလှုပ်လှုပ်နေတာဟုတ်ရဲ့လားနောက်ွယ်မှာအမျိုးသားတွေများရှိနေသလားအလုပ်ဘလို့လှုပ်နေကြတယ်လဲဆိုတာတွေကိုလာချောင်းကြည့်ကြလေရှိပါတယ်အမျိုးသမီးတွေကြီးပဲကောင်းကောင်းအလုပ်လုပ်နိုင်တယ်ဆိုတာကိုသူတို့ကမယုံကြဘူးလေ
လက်မဲ့ရောင်းတာကနေတခြားတန်ရှင်တဲ့လုံခြုံရေးကိစ္စတွေအထိအမျိုးသမီးတွေကပဲအဆအဆစီမံဆောင်ရွက်တာပါစီကံကြက်မဲ့သူတွေအဖြစ်အများလေးစားအောင်သူတို့ကလုပ်ပါတယ်လက်မဲ့စစ်လာလီတာတန်ဝါကအခုလိုပြောပါတယ
်
လက်မဲ့မပါဘဲခီးသွားသူတွေဒါမှမဟုတ်ယထာလန့်ဖြတ်ကူးသူတွေကိုဒီအမျိုးသမီးဝန်ထမ်းတွေကတင်းတင်းကြပ်ကြပ်ဒဏ်ရိုက်ပါတယ်လိုအပ်ရင်ရဲခေါ်ပြီးအပြစ်ပေးပါတယ
်အမျိုးသမီးတွေကြီးညပိုင်းအလုဆင်းရတာဘုရားယုံလုံးကြွေးစောင့်ကြရတာတွေမှာအခက်အခဲတွေရှိခဲ့ပါတယ်။ရိုင်းဆိုင်တဲ့သူတွေအမှုသမားတွေယထာလမ်းပေါ်တက်ပြီးကိုကိုကိုတက်တဲ့ဖို့ကြိုးစားသူတွေအပါအဝင်နေ့စဉ်ခီးသွား9000လောက်ဒီဘုရားယုံမှာတွာလာနေကြတာပါ။ဒီလိုအခြေအနေတွေကိုအမျိုးသားတွေမပါဘဲကင်တွယ်ဖြစ်ရှင်းနိုင်အောင်အချိန်ယူကြိုးပမ်းခဲ့ကြရတယ်လို့ဘုရားယုံလုံးကြွေးအဖွဲ့ကနီလူကော့သ်ဝဲကပြောပါတယ်
။ဒီကောင်ကိုဘေးကချက်လက်တယ်နော်ကိဘေး
အခုတော့သူတို့အဆင်ပြေနေပါပြီ။ကို့ဘာသာတာဝန်ယူလုပ်နိုင်လာတာကအမျိုးသမီးတွေအတွက်ကိုယ့်ရဲ့စွမ်းဆောင်ရည်အားကိုသိမြင်လာစေပါတယ်။ကိုကုတ်ကိုယုံကြည်မှုရှိလာပြီးတော့ဆုံးဖြတ်ချက်တွေချလာနိုင်ပါတယ်
။မြစ်ထားဘူတာယုံဆိုတာအမျိုးသားတွေပဲအဓိကစီမံခန့်ခွဲတဲ့နေရာလို့အများကသတ်မှတ်ထားတာကြောင့်အမျိုးသားတွေရဲ့အရေးကနေလွတ်ဖို့အချိန်ယူကြိုးစားခဲ့ရတယ်လို့လက်မှတ်ထားတာကိုကြီးကျက်တဲ့ဦးရှာမသူကပြောပါတယ
်။ဟမ်အစ်တရာဟီကမ်ကတ်ဒီတဲ့အချက်စီ
ကျမတို့ဘက်ကအလုပ်ကိုကောင်းကောင်းမွန်မွန်လုပ်ပေမဲ့လည်းအစောပိုင်းမှာတော့လူတွေကဒါအမျိုးသားတွေချောင်းပဲလို့မြင်ကြပါတယ်။ကျမတို့ရဲ့လှုပ်အားကိုအတိအမှန်မပြုကြပါဘူး။လက်ရှိကျမတို့ရထားတဲ့လေးစားမှုမျိုးအစတော့ကမရခဲ့ပါဘူ
း
။ဒီလိုအခြေအနေမျိုးဖြစ်လာဖို့အတွက်ကတော့အမျိုးသမီးမြေထားဝန်ထမ်းတူကအစပြုအားထုတ်ကြိုးပမ်းခဲ့တာဖြစ်တယ်လို့လက်ရှိရုံပိုင်းစတဲလာကပြောပါတယ်။
We lack women empowerment in Rajasthan. It's a state where the you'll find the literacy ratio.
Rajasthan မှာဆိုရင်အမျိုးသမီးစွမ်းရည်မြင့်တင်တာကမရှိသလောက်ပါပဲ။အမျိုးသမီးပညာတက်မြတ်မှုအင်မတန်နှိမ့်ကြတဲ့ပြည်နယ်တစ်ခုပါ။ဒီလိုပြည်နယ်မျိုးမှာအမျိုးသမီးတွေဆိုတာကိုယ့်အိမ်မှာပဲအိမ်မှုကိစ္စလုပ်ရပြီးတော့ရှေးဟိုးအစဉ်လာတိုင်းနေနေကြရတာပါ။ဒါပေမဲ့ကျမတို့ရဲ့မန်နေဂျာဆွန်မယားမာတူဝါကတော့ဒါတွေကိုဖောက်ထွက်ပြီးတော့အမျိုးသမီးတွေဟာလည်းမျိုးသားတွေလိုလောက်ကင်နှံ့စွမ်းရှိတယ်ဆိုတာကိုတက်တည်ပြဖို့ကြိုးစားခဲ့တာလေ
။အိန္ဒိယနိုင်ငံမှာအမျိုးသမီးလှုပ်သားဥယျာဉ်တိုးလာနေတဲ့အခုလိုအချိန်မျိုးမှာဒီမိယထာဘူတာယုံကတော့အမျိုးသမီးတွေရဲ့လောက်ကင်နိုင်စွမ်းရည်ကိုဖော်ပြတဲ့နေရာတစ်ခုဖြစ်နေတာပါရှင်
။မခင်ဖြစ်သေးပါရှင်။ဆက်ပြီးတော့ VOA မြန်မာပိုင်းရဲ့စနေညချမ်းအပတ်စဉ်ကဏ္ဍတွေကမြန်မာတခွင်အစည်းအဝေးကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံဟာရာဘာထွက်တဲ့နိုင်ငံတစ်နိုင်ငံဖြစ်ပေမဲ့လို့အရေးအသွေးနှိမ့်ကြတာကြောင့်ရာဘာကုန်ကျန်းဈေးကွက်ထဲမှာတခြားအိမ်ကြီးချင်းနိုင်ငံတွေနဲ့မရှင်နိုင်မှုဖြစ်နေပါတယ်။ရာဘာထုတ်လို့ရေးပိုင်းမှာလည်းကျွမ်းကျင်အလုပ်သမားရှားပါးနေတယ်လို့ရာဘာဆေးအထွက်နှုန်းကျတာကြောင့်လည်းလိုအပ်သလောက်ရာဘာကုန်ကျန်းတွေမထုတ်နိုင်ဘူးလို့လုပ်ငန်းရှင်တွေကပြောပါတယ်။မြန်မာရာဘာဟာဘလို့အကြောင်းရင်းတွေကြောင့်အရေးအသွေးနှိမ့်ကြနေရပါသလဲအရေးအသွေးကောင်းအောင်ထုတ်လုပ်နိုင်ပြီဆိုရင်ကောဈေးကောင်းရနိုင်မှာမလားအပြည့်အစုံကိုတော့မြစ်မခသတင်းအေဂျင်စီကကိုထုဆက်ကတင်ပြပေးထားပါတယ်ရှင
်ရာဘာပင်တွေကိုမုန်ကြီးနဲ့ကရင်ပြည်နယ်တနင်္သာရီတိုင်းဒေသကြီးတွေမှာအများဆုံးစိုက်ပျိုးကြပြီးတနင်္ဂနွေလုံးမှာတော့ရာဘာစိုက်ဧကစုစုပေါင်း16သိန်းကျော်ရှိပါလေ။အဲ့ဒီတည်းကဧက7သိန်းလောက်ကနေပဲရာဘာစည်းနဲ့ကုန်ကျန်းတွေထုတ်လုပ်နေပါလေ။မြန်မာနိုင်ငံကထွက်ရှိတဲ့ရာဘာကုန်ကျန်းတွေကိုတရုတ်နိုင်ငံစီအဓိကတင်ပို့နေတာဖြစ်ပြီးလက်ရှိဘာနာနှစ်အတွင်းမှာပြည်ပကိုရာဘာတန်ချိန်2သိန်းခန့်တင်ပို့တာကနေနိုင်ငံခြားဝင်ငွေအမေရိကန်ဒေါ်လာတန်150လောက်ရရှိထားပါလေ။ကမ္ဘာရွာဘာတင်ပို့မှုဈေးကွက်မှာအိန္ဒိယထိုင်းနိုင်ငံနဲ့အင်ဒိုနီးရှားနိုင်ငံတို့ကတင်ပို့မှုတန်ဖိုးအများဆုံးတဲ့ဈေးကွက်ကိုဥဆောင်နေတာဖြစ်ပြီးမြန်မာနိုင်ငံအနေနဲ့ BNN မလေးရှားတို့နောက်ကနေအဆင့်ခွန်နေရာမှာတည်ရှိနေပါတယ်။ပြည်တွင်းမှာရွာဘာကိုတန်ဖိုးမြင့်တင်ထုတ်လုပ်နိုင်ခြင်းမရှိသေးတဲ့အပြင်လက်ရှိထုတ်လုပ်နေတဲ့ရွာဘာကုန်ကျန်းတွေဟာလည်းအရင်အသွေးနှိမ့်ကျနေတာကြောင့်ကမ္ဘာရွာဘာတင်ပို့မှုဈေးကွက်မှာရှင်ပြိုင်နိုင်ခြင်းမရှိသေးပါဘူး။အဲ့ဒီအကြောင်းကိုတော့မြန်မာနိုင်ငံရွာဘာထုတ်လုပ်တင်ပို့ရောင်းချသူများအသင်းကအကြံပေးဖြစ်သူဦးလှမြင့်ကခုလိုပြောပါတယ်။
competitiveness ရှင်ပြိုင်နိုင်မှုဆိုတဲ့ဥစ္စာကတော့ကျွန်တော်တို့ဘာမှဒီမြန်မာနိုင်ငံရဲ့ rubber ကလက်ရှိ competitiveness ကိမဖြစ်သေးဘူးမဖြစ်သေးဘူးဆိုတော့ဘာကြောင့်လဲထွန်းနှဲထွန်းနှဲတော့ကိုညာစီဟို cost of production မြင့်တာပေါ့အဲအဲ့ဒီကမှဟိုထွန်းနှုံးဆိုတဲ့ဟာအဓိကတော့မြို့ပေါ့ မျိုးကစိုက်ထားတဲ့မျိုးကစိုက်တဲ့မျိုးမျိုးမှန်တယ်ဆိုလို့ရှိရင်တော့အထွန်းတုံးတက်အထွန်းတုံးမြင့်တာပေါ့အထွန်းတုံးမြင့်ရင် cost of production နိုင်တာပေါ့နိုင်အောင် competitive ဖြစ်ဖို့နေရတယ်နောက် another factor ကဟို competitive မဖြစ်တာဘုံအပြည့်ရဲ့ထုတ်လုပ်တဲ့ rubber ရဲ့ EVA ကလိုသေးတယ်အဲနိုင်ငံတကာအသိလက်မခံဘူးတော့ဟိုဟိုပါလေနိုင်ငံတကာပေါက်ကြီးလည်းမရဘူးပေါ့
တချို့ဒေသတွေမှာ rubber seat အထွန်းလုံးရောကြလာတာကြောင့်လိုအပ်တဲ့ rubber ကုန်ကျန်းအလုံးလောက်မထုတ်လုပ်နိုင်တာ rubber ကုန်ကျန်းထုတ်လုပ်မှုနည်းစနစ်တွေကိုမလိုက်နာတာအပင်ထိမ့်သိမ့်တဲ့နည်းလမ်းတွေမှတ်မှတ်ကန်တာကြောင့်အရေးသွေးနှိမ့်ကျနေတာဖြစ်ပါတယ်ဒေသတွေမှာ rubber seat ထုတ်တဲ့ကြွန့်ကျင်လုပ်သားချားပါနေခြင်းကလည်း rubber ကုန်ကျန်းအရေးသွေးနှိမ့်ကျရတဲ့အကြောင်းရင်းတွေထဲမှာပါဝင်ပြီးအလုံးသမားမကြွန့်ကျင်ရင်အစီမကောင်းပဲအပင်ထိခိုက်နိုင်တယ်လို့ rubber လုပ်ငန်းရှင်တွေကပြောပါတယ်rubber ကုန်ကျန်းတွေကိုကားတိုင်ရထုတ်လုပ်တဲ့စက်ရုံတွေကအများဆုံးဝယ်ယူကြတာဖြစ်ပြီးသူတို့ရဲ့အရေးသေးသတ်မှတ်ချက်တွေနဲ့ကန့်ညီမှဈေးကောင်းရရှိနိုင်မှာဖြစ်တယ်လို့ rubber စက်ရုံတည်ထောင်ထားတဲ့ဆောက်လန်းမြန်မာ rubber company limited ကဦးဟန်ထွန်းစောကခုလိုပြောပါဗျ။အဲ
့လိုမျိုးမျိုးတန်ရစက်ရုံတွေကိုတော်တော်ရောင်းမယ်ဆိုရင်အရင်ကဆိုတော့ဘာ fixed cost လို့လို့မရတော့ဘူး။ sulfuric acid သုံးထားသလား formic acid သုံးထားသလားဆိုတာကအလုံးဝစစ်ဆေးလို့ရတယ်။အကယ်၍သာ sulfuric acid နဲ့သုံးထားရင်ကျွန်တော်တို့ကဒီပစ္စည်းကိုတန်ရစက်ရုံရောင်းလို့မရဘူး။တန်ဆေးကိုရောင်းလို့မရဘူးဆိုရင်ဒီပစ္စည်းကဈေးကောင်းရဖို့မဖြစ်ပါဘူးအဓိက formic acid နဲ့သုံးဖို့လိုတယ် signature tension လို့ပြောလို့ရတယ်အဲ့ဒါမှသာမြင်ကျွန်တော်တို့ကဒီပစ္စည်းကဈေးကောင်းရသော quality ကြီးသောတာယာထုတ်လို့ရတဲ့ rubber ကုန်ကျစ်ကိုဖြစ်လာမှာဖြစ်တယ်ဆိုတာကိုလည်း message ပေးခြင်းအကယ်၍သာတောက်လျှောက်ဆက်ပြီးတော့ sulfuric acid လို့ပြောတာ acid လို့ပြောအစ်ကိုသုံးနေရင်ကျွန်တော်တို့ဒီဘလုံးမတိုင်း rubber ဈေးကောင်းရလာမှုမဖြစ်ဘူးကုန်ကျစ်ကစပြီးတော့အကုန်လုံးကိုဒီစီအစင်းကြရတဲ့အလုံးစုံကြီးချင်းပေါ့နော်ဒီလိုမျိုးကုန်ကျန်းစက်စင်မျိုးရှိပြီးဆိုရင်ကုန်ကျော်ကလည်းပြန်စက်စင်ရတဲ့အပိုင်းတွေမှာတော်လေးကိုထုတ်ယူရတယ်အဲ့ဒီဘိုင်းမှာကကျွန်တော်တို့ရဲ့ processing cost ပေါ့နော်ထုတ်လို့မရကတစ်ခါလုပ်ရမယ်စားနှစ်ခါလုပ်ရမယ်ဆိုပြီးနှစ်ခါစားဖြစ်သွားတာပေါ့ဒါကြောင့်ဇီနိုဘိုင်းမှာလည်းကျွန်တော်တို့ကရှင်ပြိုင်ရတဲ့အနေထားမှာခက်တယ်နောက်တစ်ခုကဒီလိုမျိုး processing cost မြင့်နေပြီးရတော့ကုန်ကျန်းဈေးကလည်းတက်လာ
rubber ကုန်ကျစရည်သွေးကိုဧကထောင်ချီရှိတဲ့ခြံလုပ်ငန်းတွေကတသမတ်တည်းထိန်းချုပ်နိုင်ပေမဲ့စိုက်ပျိုးဧကအများပြားရှိနေတဲ့တနိုင်တပိုင်ခြံငယ်လေးတွေအတွက်တော့အခက်အခဲအမျိုးမျိုးရှိနေပါသေးတယ်။ rubber ဈေးကွက်ဖွံ့ဖြိုးတိုးတက်ဖို့အတွက်အရည်သွေးကောင်းအောင်ထုတ်လုပ်ဖို့ပြုဆုံနေကြတာကြောင့်ခြံငယ်လေးတွေအနေနဲ့အရည်သွေးကောင်းအောင်ထုတ်လုပ်ပေးပေမဲ့လည်းအဓိကဝယ်လက်ဖြစ်တဲ့တရုတ်ဈေးကွက်ကတော့အရည်သွေးညံ့ဖြစ်တာတွေကိုပဲဈေးနိုင်ပြီးဝယ်ယူနေကြတာဖြစ်ပါတယ်။အဲ့ဒီအကြောင်းနဲ့ပတ်သက်လို့တထုံမြို့နယ် rubber လုပ်ငန်းရှင်များအသင်းဥက္ကဋ္ဌဒေါက်တာတန်းမျိုးကခုလိုပြောပါတယ်။
ရောဘာထွက်လာတဲ့အရည်သွေးအကောင့်ထက်ကိုအညတ်ကိုဝယ်တာအညတ်ကျတော့သူကကြိုက်စီပေးဝယ်လို့ရတယ်ဥမာအဖြစ်ပြအခုကျွန်တော်တို့150ရှိတယ်ခုကောင်ဆိုရင်900နဲ့လည်းရတယ်သို့တော့သူတို့ကအဲ့ဒီအညတ်တွေကိုသူတို့စီယူသွားပြီးတဲ့မှာကင်မီကနဲ့ထည့်ပြီးဆက်လိုက်တဲ့အခါအပတ်ဖြစ်တော့အဲ့ဒါမျိုးကိုကျွန်တော်တို့မှနေပြနေရဟိုမရှိတာပေါ့ဒါပေမဲ့ကျွန်တော်တို့ဘာကွာလို့လဲလို့စိတ်ကြည့်တဲ့အခါကျတော့မဟုတ်ဘူးသူတို့မှလောက်တာစိတ်ရုံစနစ်တကျလောက်ပါတယ်။ဥပမာကျွန်တော်တို့ကစကားသုံးပြီးတော့အစည်းအဝေးကိုဆက်လိုက်တယ်။အနေအမိုက်တရိုက်မပါဘူး။တတ်ပြီးပြန်လာ။သူကတတ်ပြီးသားပဲ။သို့တော့အပြားဖြစ်ပြီးနေသွားလမ်းတဲ့ခါကျတော့ကဲ။ဖယ်ပြီးတော့ဟိုနှစ်ထိုင်ပြန်မှချရင်ချမယ်။ဖြားချမ်းပေါ်မှချရင်ချမယ်။အဲ့ဒီချိန်မှာအဲ့ဒီကပုံသေးရဝင်တော့မတတ်ဘူးဖြစ်
မြန်မာနိုင်ငံ rubber ထုတ်လုပ်တင်ဖို့ရောင်းချသူများအသင်းအနေနဲ့ rubber ကဏ္ဍကိုမြှင့်တင်နိုင်ဖို့အတွက်မြန်မာနိုင်ငံရဲ့ပထမအဆုံးပြည်ပဆိုင်ရာ rubber ညီလာခံကိုစက်တင်ဘာ30နဲ့အောက်တိုဘာ1ရက်တို့ကနေပြည်တော်မှာကျင်းပခဲ့ပါတယ်။မြန်မာနိုင်ငံက rubber တွေကိုနေဆက်ကုံသွေးရေးစခန်းတွေနဲ့ပင်လယ်ရေကြောင်းတွေကနေတင်ဖို့နေပြီးစက်တင်ဘာ9ရက်ကနေ14ရက်အထိဂျပန်၊တောင်ကိုရီးယား၊တရုတ်၊အိန္ဒိယနဲ့ထိုင်းနိုင်ငံတွေကို rubber တန်ချိန်1900ကျော်တင်ပို့ခဲ့တယ်လို့သိရပါတယ်။ကျွန်တော်ထူးဆန်ပါ။မြန်မာခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပါ။
မြမခသတင်းအေဂျင်စီကကိုထူးဆက်တင်ဆက်ပေးခဲ့တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့စနေညချမ်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနိုင်ငံဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင်။2019ခုနှစ်အောက်တိုဘာလ5ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA မြန်မာပိုင်းရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 1169လိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5889နဲ့လိုင်းလက်မီတာ190 kHz 1905တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောရရှင်နေစောင့်မျှော်နေကြတဲ့စနေညဒိုင်းလေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်နဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာစနေညဓာတ်ရိုက်လေးလိုက်အစီအစဉ်ကကျေးဇူးပါတယ်ဒီကနေ့ညကျွန်တော်တို့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာပြည်မှာမိတင်းနေထိုင်ကြတဲ့တိုင်းရင်းသားတွေအားလုံးပေါ့သူတို့ရဲ့တံပိုးထားမှုယုံကြည်မှုနောက်ဓလေ့ထုံးစံစတာတွေကိုပြန်လည်အလေးထားအသိမှတ်ပြုဖို့ဘာကြောင့်အရေးကြီးလဲဆိုတဲ့အကြောင်းပါအထူးသဖြင့်တော့ဒီစစ်မှန်တဲ့ပြည်အောင်စုတည်းရဲ့ပေါ်ပေါ်လာအောင်လက်ရှိအစိုးရအနေနဲ့ဆောင်ရွက်နေချိန်မှာနိုင်ငံရေးကိစ္စရက်တွေမှာသာမဟုတ်ဘဲနဲ့ဒီလူမှုအတိုင်းဝိုင်းအတွင်းမှာလည်းပဲအခြေခံကြတယ်ပေါ့လေအမြင့်ဒီအပြန်အလှန်လေးစားဖို့ဘာကြောင့်လိုလဲဆိုတဲ့အကြောင်းပါဆိုတော့ဒီကနေ့ပင်တိုင်းဆွေးနွေးမဲ့သူတွေကတော့ Synergy လူမှုတဟဇာတာဖော်ဆောင်ရေးအဖွဲ့အကူသက်ဆွေးဝင်ပါနောက်တစ်ဦးကတော့ဒီမြမယဉ်ကျေးမှုသူတေသနအသင်းဦးဆောင်ညွှန်ကြားမှုကိုရဲဟင်းအောင်လို့ဖြစ်ပါတယ်ဆွေးနွေးမဲ့သူတချို့ ਨੇ ဒီစာရေးသားမှတ်ချက်ပြုချက်တွေကိုလည်းပဲအလင်းတင်တယ်လို့အချိန်ပေးတော့ပါမယ်။အခုတော့ကိုသက်ဆွေဝင်းကိုစပြီးတော့မေးချင်ပါတယ်။ဆိုတော့ဒီနိုင်ငံရေးရည်မှန်းချက်ပေါ့လေတန်းတူအခွင့်အရေးဆိုတာတွေထည့်ပိုးပြီးတော့ဒီအခုလက်ရှိမှာပေါ့ဆောင်ရွက်လို့ရတဲ့အပြန်အလှန်လေးစားအတိမတ်ပြမှုကဘာကြောင့်အရေးကြီးတယ်လိုအပ်တယ်လို့ထင်ပါလဲခင်ဗျ။ဟု
တ်ကဲ့ခင်ဗျ။ကျွန်တော်တိုင်းပြည်မှာကဒီဘာသာရေးလူမျိုးရေးမတူကွဲပြားမှုတွေအများများတယ်ပေါ့နော်။ရန်ရတဲ့သူစီတီတိုင်းသားတွေမှာလည်းဒီလက်ရှိငြိမ်းချမ်းရေးဖော်ဆောင်နေတဲ့အချိန်မှာဆိုလို့ရှိရင်လည်းဒီတိုင်းသားတွေရဲ့အခက်အခဲကအင်မတန်ကြီးကြီးရမှာမှရှိတယ်။ပြီးတော့ကျွန်တော်ဒီ NCA စာချုပ်ဒီထုတ်ခဲ့ကြတဲ့အချိန်မှာတော့လည်းဒီတိုင်းသားတွေရဲ့ identity တွေသူရဲ့ပြုလက္ခဏာတွေသူရဲ့ရည်ရွယ်မှုတွေဒါတွေအပြည့်အဝပြုပြီးတော့ဒီလုပ်ဆောင်မှုပေးရမယ်ဆိုတဲ့ဟာမျိုးတွေနဲ့ခိုင်မာပါထားပြီးသားဖြစ်တယ်။ဒါပေမဲ့ဒီ2015 NCA စာချုပ်ကတက်လာပြီးနောက်ပိုင်းမှာဒီတိုင်းသားတွေအတွက်ကိုပုံပြီးတော့ပြည့်နေတဲ့ရှုပ်ရှားမှုပုံစံမျိုးတွေပေါ့အစိုးရဘက်ကလုပ်တဲ့ဟာမျိုးတွေအများကြီးတွေ့ကြရတယ်ပေါ့နော်ဥပမာကျွန်တော်တို့ဒီပုံကျောင်းဆန်းတရားကိစ္စပုံပြနေ၆ပုံဒီဟာ၆ပုံမျိုးနဲ့မှလုပ်တဲ့ဒီ၆ပုံတရားမှာဆိုလို့ရှိရင်လည်းအတင်းနဲ့ပုံကျောင်းဆန်းတရားဆိုပြီးလည်းဒီကိစ္စလိုဟာမျိုးတွေပြီးတော့ခရယာပြည်နယ်မှာလုပ်တဲ့ဒီပုံကျောင်းဆန်းချင်းရုပ်ဆိုင်တဲ့ကိစ္စပြီးတော့ချင်းပြည်နယ်မှာလည်းခုဆက်ဖြစ်နေတဲ့ဟာမျိုးတွေခုနောက်ဆုံးကျွန်တော်တို့ဒီဟာဒီအကြံအစည်ကိုကျွန်တော်မလုပ်တော့လုပ်ခွင့်ပေးပြီးစဒီလိုအချက်တွေပေါ့အများကြီးပါပဲဒါတွေကဒီတိုင်းကဒီအတွက်ကိုဒီသူတို့ရဲ့တေးဥလက္ခဏာသူတို့ရဲ့ identity သူတို့ရဲ့အချုပ်ချာအာဏာတို့လက်ခွင့်ဒီလိုဟာတွေကိုတွားပြီးတော့ဒီချီပါတောက်ဆက်ဆော်ကားကလေးမျိုးဖြစ်ဖြစ်ဟာမျိုးတွေဖြစ်ဖြစ်လေဒါတွေကလည်းတိုင်းသားတွေတကယ်ကြည့်လို့ရှိလို့ရှိရင်လည်းဒါသူတို့ရဲ့ဒီဟိုလက္ခဏာတိုင်းက identity ကိုပေါ်ပြီးတော့ဆော့ဘတ်ထဲကိုခံစားကြည့်တော့ကြက်ကတာတို့ကြည့်ပါလေဒါကျွန်တော်တို့လက်ရှိအခြေအနေကဒီတိုင်းပြည်အတွက်ကဒီရေးရေးအတွက်ကိုဒီရက်ခါကျတော့ဒီပါပါအဲ့ဒီမျိုးပြည်ပခါကြီးမဖြစ်အောင်လို့အတွက်ကအရေးကြီးနေတဲ့အခြေဖြစ်တယ်အဲ့ဒါကြောင့်မလို့တိုင်းပြည်ဟိုအစိုးရအနေနဲ့ကဒီလိုမျိုး identity ပေါ့နော်ဒီတရုတ်လက်ခဏာကြီးနဲ့ပတ်သက်တာလို့ရှိရင်ပြည်နယ်မျိုးဝေးကြိုက်ကြဖို့လိုပါလိမ့်မယ
်ဒါတော
့မလုံနိုင်ခုချိန်ကြီးလုံနေနိုင်ပြီးတော့ကျွန်တော်မတွေ့ရဘူးအဲ့တော့မလုံနိုင်တဲ့အတွက်ကြောင့်မလို့လည်းပြဿနာတွေပုံပုံပြီးကြီးရတဲ့ဟာမျိုးတွေကျွန်တော်တို့ဟိုတွေ့နေရရှိပါတယ်အဲ့တော့အခုလက်ရှိဆိုလို့ရှိရင်လည်းဒီဒေါ်လာဥစ္စာကိုထုတ်လိုက်တယ်ဟိုကောဖိုင်လိုက်တယ်ဟိုဖိုင်ပြီးတော့ဆောင်းပတ်ကြလိုက်တယ်ပြန်လို့ရတဲ့အချိန်မှာအခုသူ့ကိုသူ့ကိုလည်းလုပ်တဲ့တဲ့ကြောင့်မဟုတ်ဘူးဖြတ်ပြီးလုပ်နေလို့ဆက်ဖိုင်နိုင်ရည်ကြီးချက်မျိုးဆက်ဖိုင်မှုတွေကြားဆိုလို့လုပ်နေတာမျိုးရှိတယ်အဲ့တော့ဒါကဘယ်လိုမျိုးမှလုံကောင်းတဲ့အရာမဟုတ်ဘူးဒါကတိုင်းသားတွေအတွက်ကိုပို့ပြီးတော့ ီဒေါ်လာကြီးစီတာပဲညာတကယ်တခုလည်းမဟုတ်တော့တာဒီအစိုးရစားကနေပြီးတော့ဒီနောက်တဲ့တခြားသောတရားရတွေအကုန်လုံးကလည်းပြီးတော့ပေါ်ဝင်လာပြီးတော့ဒီအလုံးစုံဒီတရားရတွေဘက်ကဒီလိုမချေတတ်တာမျိုးဖြစ်လာလို့ရှိရင်ဒီရက်ပုံပြီးထိန်းထုတ်ခဲ့နေတယ်ဒီဟာကဒီဂျန်ဘုံမှာ
ဟုတ်ကဲ့ကျွန်တော်ဆိုရင်ကျွန်တော်တို့နောက်ပိုင်းဆက်ပြီးတော့ဆွေးနွေးအောင်ပ
ါပြီးတော့ကျွန်တော်တို့ဒေးပြီးတော့ပါလုပ်တဲ့ရင်းနှီးဆွေးနွေးပွဲတွေလည်းခိခဲ့နေပါတယ်
ဟုတ်ပြီဆိုတော့နောက်ပိုင်းကျွန်တော်တို့ဒီကိစ္စနဲ့ပတ်သက်ပြီးတော့အကျေဆွေးနွေးတော့မယ်အခုတော့ကျွန်တော်ကိုရဲဟင်းအောင်ကိုလည်းအပြန်ဟိုထပ်ပြီးတော့ပေါ့လေကျွန်တော်ဟိုမေးချင်ပါလေဒီမေးခွန်းနဲ့ပတ်သက်ပြီးတော့ပေါ့ဆိုလိုတာဟိုရုံးကတည်းဆက်လို့အရင်စစ်အစိုးရလက်ထက်တုန်းကဒီတိုင်းသားတွေရင်ဆိုင်ခဲ့ရတဲ့အခြေအနေမျိုးဆိုတော့အခုဒီ NLD ဒီအယက်သားအစိုးရအယက်သားတစ်ပိုင်းအစိုးရလက်ထက်မှာကြုံနေရတဲ့တိုင်းသားတွေကြုံနေရတဲ့အခက်အခဲပေါ့ဘယ်လိုကွာခြားမှုရှိပါလဲ
ဟုတ်ကဲ့ဟောမင်္ဂလာပါဗျာဟုတ်ကဲ့ဟိုကျွန်တော်တို့ကဒီမြန်မာနိုင်ငံမှာလူမျိုးစုတွေများစွာမျိုးတင်နေခံကြရတယ်ဒီလူမျိုးစုတွေရင်းနဲ့ကြောမယ်ဆိုရင်ကျွန်တော်တို့ဒီဖြစ်ခဲ့တဲ့90%ချောက်လုံးမှာလေဒီ race ဆိုတဲ့ခေါင်းစဉ်အောက်မှာလူမျိုးစုရနကိုင်းတွေဒီခုပြန်တိုးနှံမှုတွေအများနဲ့တပေါ်ဝစ်တက်ပြီးတော့တောင်းကျမ်းလို့ဖြစ်တက်မှတ်ခံရတာရှိခဲ့ကြတယ်နော်တကယ်တမ်းကျွန်တော်တို့တမိုင်းကိုပြန်ကြည့်မယ်ဆိုရင်လည်းလက်ရှိပြည်ညာရေးအခြေအနေမှာဆိုရင်လေလူမျိုးစုတွေအကြောင်းနဲ့ပတ်သက်လာပြီးတော့ဘယ်လိုမှဒီကြားချင်းနဲ့ရှိပြီးကျွန်တော်တို့တွေ့ရတယ်ဒီတနည်းဆုံးတော့ဒီပမိုက်ပင်ရံစာတွေရောဒီ multi ethnic approach နဲ့သွားနိုင်ဖို့လိုတယ်ပေါ့နော်ဟာဒီပေးနေပါတယ်လူမျိုးစုနဲ့ပတ်သက်လာဆိုရင်ဘလို့အခြေအနေချက်တွေလို့ချုပ်ကိစ္စချာလို့ကျွန်တော်ခေါ်လို့ရတယ်ဒီကျွန်တော်ဘီရိုရဲ့အလှထားတဲ့အယူကလေးတွေလို့ဒီအောင်စုနေပြီအဲနောက်အလျောသားမိသားစုလို့နေရာမျိုးတွေနောက်ဒီလိုပေါ်နေတဲ့ပင်တွေမှာသူတို့ရိုးရောက်မှုဆုံးဖြတ်လာပြီးရောရောကတော့အလားပြမှုကနေသူတို့အတွက်ဟိုဘာအခွင့်အရေးမရနေလို့အနေထားမရှိဘူးလို့ကျွန်တော်ကတော့အရှုပ်နေပါလေ။ဟိုအဓိကအရေးကြီးဆုံးအချက်ကပါလေဆိုတော့ကျွန်တော်တို့ကတကယ်စစ်မှန်တဲ့ငြိမ်းချမ်းရေးတကယ်နိုင်ငံရေးအကြောင်းအရာတစ်ခုကိုသွားမယ်ဆိုရင်ဒီမှာနေတဲ့ဘာဒီလူမျိုးစုအတူတူဘာသာရေးအတူတူရဲ့ခံစားချက်တွေငြိမ်းချမ်းမှုတွေကလေးထုံးစံနေဖို့ကျွန်တော်သိနေနိုင်မှာအရင်အရေးကြီးဆုံးအချက်ပါ။ဒီဟိုပြောရတာတော့အရင်အစိုးရနဲ့အခုဆိုရဘာကွာခြားမှုရှိလဲဘယ်လိုအခြေအနေတွေရှိလဲဆိုတော့ကျွန်တော်ကတော့90တပန်းအတွင်းမှာလူမျိုးစုအရေးနဲ့ပတ်သက်လာရင်တော့ဒီစစ်ပွဲတွေစိုက်တာနဲ့နိုင်ငံရေးရဆွေးနွေးနေတာလို့သူတို့ရဲ့ကြည့်ကျင်းတွေနဲ့ပတ်သက်လို့သူတို့ရဲ့နေရှင်ဘဝမှာခံစားနေရတဲ့လူမျိုးတစ်ခါနဲ့ပတ်သက်လို့ဒီဘ ਹੁ အစိုးရတော်ပဲတပြောလက်ရှိဒီမှာအစိုးရရဲ့အဆက်ဆက်ကလက်လူရှုခဲ့တယ်လို့ပဲကျွန်တော်မြင်ပါတယ်သူတတိပဲတိုးတက်မှုတတုံကြာမရှိသေးဘူးလို့လည်းကျွန်တော်ဟိုတွေ့ရှိချက်တွေရှိတယ်ပေါ့နော်ဟုတ
်ဟုတ်ကဲ့ပါဆိုတော့ဒီအစိုးရအနေနဲ့ပေါ်လေဒီချိန်မှာဒီငင်းချမ်းရေးအတွက်ပင်လုံညီလာခံနေကျင်းပပြီးတော့ပေါ့အထူးသဖြင့်ဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့လည်းဆွေးနွေးနေပါတယ်ဒါပေမဲ့လည်းပဲဒီနိုင်ငံရေးကိစ္စတွေကိုအသာထားပြီးတော့ပေါ့လေဒီလက်တွေ့မှာဒီတက္ကံတိုင်းရင်းသားတွေရဲ့ဆန္ဒကိုတော့ထိန်းချုပ်တာမျိုးတွေဒါဟိုမြင်ရတယ်ပေါ့ဆိုတော့ဥမာကရင်အာဇာနီနေ့ကျင်းပတာမှာလည်းအာဇာနီဆိုတဲ့စကားလုံးမသုံးဖို့ပေါ့လေဒီပြောကြတာမျိုးတွေရှိတယ်ဆိုတော့ဒီလိုကရင်အာဇာနီနေ့ဆိုပြီးတော့ဒီအာဇာနီဆိုတဲ့စကားလုံးကိုသုံးပြီးတော့ကျင်းပတဲ့အတွက်ကြောင့်ဒီထောင်တန်းနှစ်ပတ်လောက်ဒီထောင်တန်းချမှတ်ခံရတဲ့နှုံးလာတော့သူယုံကြည်ရတဲ့ပတ်သက်ပြီးတော့ဟိုအခုလိုပြောသွားပါတယ်နောက်ထောင်ကြည့်ပါခင်ဗျာ
အဲကျွန်မကတော့စောပါဦးကြီးကကျွန်မတို့ကရင်လူငယ်စံပြကောင်းပါခင်ဗျာဒါပြီးလည်းအခါကျတော့သူဒီဝင်ကြီးတစ်ပါးဖြစ်ခဲ့ပြီးတော့မှအစိုးရအဖွဲ့ဆောင်ချက်လက်လာတယ်လို့ထုတ်ခဲ့ရတယ်ကျွန်မတို့ကတော်တော်လေးကိုကိုယ်ကြီးကောင်းတဲ့တခုပါတယ်မှားနေတာကိုမလက်ခံတဲ့အတွက်ဒီကိစ္စမှာကရင်ကြီးနဲ့ဟိုစိုးရအဖွဲ့တွေကလက်မခံလို့တောင်းအောင်ဆုံးလည်းကတော့လည်းချီရောက်သွားတယ်ပေါ့နော်ပြောချင်တာ
ဟုတ်ကဲ့
အဲ့ဒီပြင်ကိုနောက်ဆုံးကျမတို့စောပါဦးချခဲ့တဲ့မူကျမတို့ကလူမျိုးတွေတောင်းဆိုခဲ့တဲ့အာဒီမူလေးချက်ပေါ့နော်အဲတရင်မျိုးသားမြန်မာပညာရှင်တွေပညာရှင်လေးရက်ကလည်းသင်ကြပါမှာကြလူမျိုးဒီလိုလိုမရှိဒါတွေကအာကျမတို့ကနေပြင်ပြည့်ချေချင်းရဒါတွေကကျမတို့ရည်ရွယ်ချက်တွေလည်းရှိတယ်ညွန်မှန်းခဲ့တဲ့အဲ့ဒီဒီနဲ့လက်ပတ်သက်တဲ့ကျမတို့ရည်ရွယ်ချက်ညီမကြီးတွေဒါလူတွေကျမလက်ခံတယ်ရမလို့စောပါဦးကြီးထားခဲ့တဲ့လမ်းစဉ်ကိုကျမတို့လက်ခံတဲ့အတွက်အခုလက်နဲ့ကတော်တော်များများလည်းဒီလိုစကားတွေနဲ့ပဲကျမတို့အချင်းတစ်ချင်းချင်းတက်လာခဲ့တာပေါ့နော်အခုဆိုလို့ရှိရင်လည်းဒီစကားတွေလည်းကျမတို့ဂူကြီးသုံးနေရတော့မှာပဲအဲဒါကျွန်တော်တို့စောပါဦးကြီးနဲ့လေးစားတယ်ဒီလိုကရင်ကောင်းလို့ဆိုတော့ကျမပြည်သူတွေကရင်လူငယ်ပြောင်းလို့ဘူးလေလို့ရပေါ့နော
်ဟုတ်ကဲ့နှောင်းလာပြောသွားတာပါဆိုတော့ခုသက်ဆွေးနွေးမေးချင်ပါတယ်ဆိုတော့ဒါလူမျိုးတိုင်းမှာယဉ်ကျေးမှုအရာပဲဖြစ်ဖြစ်နိုင်ငံရေးအရာပဲဖြစ်ဖြစ်သူတို့ဒီတံမိုးထားတဲ့အရာတွေယုံကြည်မှုရှိပါတယ်ဆိုတော့ခုနကစကားကိုပြန်ကောက်အောင်မယ်ဆိုလို့ရှိရင်ဒီအစိုးရအနေနဲ့ပေါ့လေအဲဒါစစ်မှန်တဲ့ပြည်တော်စုတည်းရဲ့ပေါ်ထွန်းလာဖို့ဆိုပြီးတော့ဒီလက်နက်ကင်အဖွဲ့တွေနဲ့ဆွေးနွေးကြတယ်တိုင်းရင်းသားခေါင်းဆောင်တွေနဲ့ဆွေးနွေးကြတယ်ဒီငင်းငယ်ရေးပေါ်ဆောင်ဖို့ဒန်းတူရီတူဒန်းတူညီမြအတူတကပူးတွဲနေထိုင်ကြဖို့ပေါ့ဒါပေမဲ့ဒီလက်တွေ့အခြေအနေမှာဥမာဒီပြည်နယ်တွေမှာဆိုလို့ရှိရင်အဲ ဒီကရားပြည်နယ်မွန်ပြည်နယ်မှာခုနကိုသက်ဆွေဝင်ပြောသွားတဲ့ကိစ္စမျိုးတွေအပါအဝင်ပေါ့လေကျွန်တော်အခုဒီရန်ကုန်မှာဆိုလို့ရှိရင်လည်းပဲအာဇာနည်နေ့ကျင်းပဖို့ဟိုအတွက်ကိုတော့မှဒီအာဇာနည်ဆိုတဲ့သူတို့တံမိုးထားတဲ့ဒုတိယအတွက်ပေါ့လေဒီအာဇာနည်ဆိုတဲ့စကားလုံးတော့သုံးခွင့်မပေးဘူးနောက်တစ်ခုကအခုလိုမျိုးသုံးလိုက်တဲ့အတွက်အဲဟိုထောင်ဒဏ်ချမှတ်ခံရတယ်ပေါ့ဆိုတဲ့အခါကျတော့အခုလိုမျိုးပေါ့လေဒီလက်တွေ့အခြေအနေမှာတော့မှအခုလိုမျိုးအစိုးရအနေနဲ့ကင်တွေဘုံနဲ့ပတ်သက်ပြီးတော့ဗာမြန်ဟိုထောက်ပြပြောချင်ပါလေ
ကျွန်တော်တို့ဒီအစိုးရလုပ်ခဲ့တဲ့ခါလေးပေါ့နော်ဒီလောက်ဆုံးဒီကရင်ကိစ္စအခုဒီစောပါဦးဟိုဒီအာဇာနည်နဲ့လုပ်တဲ့ကိစ္စမတိုင်ခင်မှာလုပ်ခဲ့တဲ့ကရင်နေကိစ္စရှိမယ်ဒီချင်းကိစ္စရှိမယ်ပြီးတော့ဒီမွန်ပြည်နယ်မှာလုပ်တဲ့တခြားကိစ္စရှိမယ်ပြီးတော့ဒီငင်းငယ်ဆွေးနွေးပွဲမှာတိုင်းရတဲ့တန်းတူရည်သူအဖြစ်မပေးတာမျိုးရှိတယ်။ဟောဒီအရေးကိုကျွန်တော်တို့ကဘာလို့ကြောက်မြင်လဲဆိုတော့အစိုးရကိုယ်တိုင်ကပမာဏရေးရှင်းလုပ်နေတာပေါ့နော်ဒီပမာလူမျိုးကြီးဟွာတာကိုအစိုးရကိုယ်တိုင်ကကျင့်သုံးနေတာဒါအစိုးရရန်ရဲရဲမှာကိုယ်တိုင်ကဖြည့်သွင်းကျင့်သုံးနေတာဆိုတာမျိုးကိုကျွန်တော်တို့တွားပြီးမြင်တယ်။အဲ့တော့ဒီဟာကဒီတိုင်းသားတွေကကုဒါလေးဆရာကိုဝန်ကြီးကပြောကြရဲမှာပါပါရှူကိစ်ကာရှာဆိုတာကျွန်တော်ဒီဟိုဟန်ပြပုံကမျိုးကြီးပဲတိုင်းသားစီးလုံးညီငယ်ကြီးကိုတိုင်းသားဂန်ဒီပြည်သားတွေဆိုတာမျိုးကြီးကဆံပြရဲပြောပြတကယ်လည်းလက်တွေ့ဖြစ်မနေဘူး။ပြီးတော့ဒီဟာကိုကျင့်သုံးရမယ့်အစိုးရရန်ရဲရဲမှာလက်ဆောင်ပြီးလူတွေကိုယ်တိုင်ကလည်းဒီမျိုးဒီတိုင်းပြည်သားတွေကြီးကြီးကဲ့သို့ရဲ့ကွန်ပျူတာတွေပေါ်မှာလည်းဒီလက်တွေ့ဒီလိုဆောင်နေတဲ့ကြီးနားလည်နေတဲ့ကြီးဟိုအခြေသုံးနေချင်တခုမှမရှိဘူးအဲ့ကြောင့်မလို့တော်တော်ပြဿနာဖြစ်လာတာအခုဒီနောက်ဆုံးဒီရန်ကုန်မြို့နယ်မှာဖြစ်သွားတဲ့ဒီကိရအစားဒီလူကြီးစားဆိုလို့ရှိရင်တရားဝင်တိုင်းစားယူဆိုရတာနေပြီးတော့ဒီစာထုတ်ပြီးတော့ဒီလောက်ခွင့်ကဘေးနဲ့ဆိုပြီးတန်ခွက်တာမျိုးဒါဒီဆလဲကိုဒီတော့ငုံလာတာပါမယ်ဆိုလို့ရှိရင်ဆလဲကိုဒီကိစ္စပြောပြနိုင်ပါလိမ့်မယ်ကျွန်တော်ဆိုလို့ရှိရင်ဒီကိစ္စကိုဟိုကဒီဟိုကဒရုန်းနဲ့ဒီစားရလို့လေ့လာပြီးတဲ့အခါကျတော့ကွာကွာကိုယ်လိုဘူးတော့အင်းစိန်နေမြန်မာစာတင်နေပြီးတော့ကြာချင်းဟောင်းလိုမြန်မာစာတင်နေဒါစတင်နေဟာရဲမလိုက်ပြီးတော့အစိုးရအနေနဲ့လုပ်ခွင့်မပေးဘူးဆိုပြီးတော့တိတ်တာဒါဒီမှမဟုတ်ဘူးကျွန်တော်တို့ဒီလုံခဲ့တဲ့တနေ့နေ့တော့အဆူလို့ရှင်းတယ်ကိရင်မမှာဆော့ပါဘူးရုပ်ထုကြီးထုဖို့လုပ်တဲ့ဟာတွေတော့အစိုးရအနေပြီးတော့ဖြတ်ခိုင်းတာမျိုးရှိတယ်ပြီးတော့ဟိုလိုအခုခံရတဲ့မှာဆော့ပါဘူးရုပ်ကိုကျွန်တော်တို့ဟိုဟာတောက်ရိုးရုပ်ကြီးလုပ်တာကိုလည်းလာဖြတ်ခိုင်းတာမျိုးရှိတယ်အဲတောက်လျှောက်ကိုတိုင်းသားအာဇာနည်တိုင်းသားပြည်မကြီးခေါင်းဆောင်ကြီးနဲ့ပတ်သက်တဲ့တဲ့ချက်လက်ဒီဓာရီကိုဒီပြည်သူတွေကိုမကြောက်အောင်လို့ရေရဲရှိရှိနဲ့လိုက်ပြီးတော့ပိတ်ပြီးတော့ဖျက်ဆီးနေတဲ့ပုံစံမျိုးဆိုတာတွေ့ကြပါတယ်။အဲအခုဒီနောက်ဆုံးငေါင်းစားတို့ကိစ္စမှာဆူနေချင်းလေသူတို့ဒီပွဲလုပ်ဖို့အတွက်ကိုအဆင်အဆင်လိုက်ပြီးစီစဉ်ပြီးတာဥပဒေနဲ့လက်စာတင်ပြီးတာအခုဒီနောက်ဆုံးပွဲလုပ်မှာဟာဂါမက်ဂျီယာကိုဒီအာဇာနည်ရှင်နာမည်သုံးရက်အတွက်ကြောက်မှုလို့ဆိုပြီးတော့ဟိုဟာတယောက်ဆက်ပြီးတော့ဖန်နေကြတာဖြစ်တယ်ဒါပေမဲ့အဲ့ဒီတော့လေအစိုးရဘက်ကနေပြီးတော့လေတိကျပါရှင်းလင်းပေးလို့တဲ့အချိန်မှာဥပဒေထိရနေပြီးတော့လိန်ပြောနေတာမျိုးရှိတယ်။ဒါသူတို့ကဒါကိုဒီဟိုဟာခွင့်ပြုချက်မတင်လို့ပါလို့ပြောဆိုပြီးတော့ဒါအစိုးရကိုယ်တိုင်ကဒီပြည်တော်စုအစိုးရကိုယ်တိုင်ကတိကျပါရှင်းလင်းပေးမှာမမှန်တဲ့စကားမဟုတ်တဲ့စကားတွေပြောပြီးတော့ကြောက်ဒီဂျုတ်ပွဲစီ
ရင်းစုစီနဲ့ဆွဲတယ်ဆိုပြီးတော့ဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့ဒါကြီးကဒီအစိုးရဘက်ကနေပြီးတော့ဒါကိုဒီဒီစာကိုဒီလိုမျိုးစီဇန်မှာပါလေစီဇန်မှာရှိရသေးတာလို့ပြောရမှာပါပဲ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်အခုရဲဟင်းအောင်ကိုလည်းကျွန်တော်အလှည့်ပေးခြင်းပါတယ်ဆိုတော့ဒီစောပါဝီကိုပေါ့လေဒါကရင်လူထုကတော့ဒါခေါင်းဆောင်ဖြစ်သတ်မှတ်ကြတယ်ဆိုတော့ဟိုလူမျိုးတိုင်းမှာဒါသူတို့ရဲ့စန္ဒမူနာပြုပုံကိုထားခြင်းနဲ့ဆန္ဒတော်ရှိကြတာပါပဲဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုကိုရဲဟင်းအောင်အနေနဲ့ဗာမြန်ပြောခြင်းပါလေ
ဟုတ်ကဲ့အဲအနည်းဆုံးတော့ကျွန်တော်တို့ပြန်ကြည့်ရင်ဒီဒီနေ့လရှိဒီကျွန်တော်တို့ပတ်သက်ပြီးပြောကြရတဲ့ပင်လုံစာချုပ်ပေါ့နော်ပင်လုံစာချုပ်ကိုပြောလို့ရတယ်ဒီပင်လုံစာချုပ်မှာဆိုလေတိုင်းနာခေါင်းဆောင်ပေါင်းများစွာရှမ်းပြည်နဲ့ကချင်ပြည်နဲ့ချင်းပြည်နဲ့လူတွေအနည်းဆုံးတော့ကျွန်တော်တို့ကအနည်းဆုံးဆိုတာကျွန်တော်ဟိုဟိုပမာဏကန့်တတာမဟုတ်ပါဘူးဒီလိုတရားဝင်ပင်လုံစာချုပ်မှာလက်မှတ်ထိုးထားတဲ့တခြားခေါင်းဆောင်မျိုးတော်မှကျွန်တော်တို့ဒီတော်စုမှာတကယ်လို့နေရာပေးရလားတကယ်လို့သူတို့ရဲ့တမန်ကြောင်းတွေသူတို့ရဲ့ရည်တည်ကြီးတွေသူတို့ရဲ့ရုပ်ပုံထွားတွေသူတို့ရဲ့ရုပ်ထုတွေအဲစသဖြင့်ပေါ့ဒါမျိုးတွေကိုခွင့်ပြုနိုင်ပြီလားကျွန်တော်မေးခွန်းထုတ်ချက်ရှိပါတယ်ဒီကိအာဒန်ဟိုစောပါဝီပေါ့နော်ဒီမျိုးတိုင်းဒီမျိုးတိုင်းမှာတို့တို့လူမျိုးတွေခေါင်းဆောင်သူတို့လူမျိုးတွေကိုမျိုးတိုးတက်မှုနဲ့ရည်တည်ချင်လာနိုင်မှု identity ကိုပေါ်ထုတ်ခဲ့တဲ့သူတွေနဲ့ပတ်သက်ပြီးတော့အမှတ်တရတကယ်ကိုလူမျိုးတွေကိုပြညာပေးပြီးရှိနေခြင်းနဲ့လူမျိုးတွေရှိနေပါတယ်ဒီနေ့လေကျွန်တော်တို့ပြောကြမယ်ဆိုရင်ဒီပေါ်ကျောင်းအောင်ဆန်းဆိုရင်လေဒီမြန်မာနိုင်ငံဒီဟိုဒီပြည်သူ့ဒီသားတွေအမျိုးသားကောင်းဆောင်တွေတတ်မှတ်တယ်လို့လူမျိုးစုပြည်သူ့မှာလည်းသူတို့ကောင်းဆောင်တွေရှိကြတယ်။အဲကောင်းဆောင်တွေနဲ့ပတ်သက်လို့ဒီလိုကန့်တတ်တာတွေလုပ်ခွင့်မပေးရဘူးဆိုတာကကျွန်တော်ဒီ ညောင်ကိုစိုးရတဲ့အခြေအနေတခုကိုဥတည်နေပါတယ်။ဘာဖြစ်လို့လဲဆိုတော့လူမျိုးစုအသီးသီးရဲ့စိတ်ထဲမှာဒဏ်ရာညံမှုရှိတယ်လို့မခံစားခဲ့ရတာတမိုင်းတစ်လျှောက်ပါ။အခုဒီ2025ဒီမိုကရေစီဒီရွေးကောက်ပွဲမှာဒီ NLD အစိုးရအောင်နိုင်လာပြီးအချိန်မှာတော့ပြည်သူအစိုးရတရားနယ်နဲ့ရှုံ့နေကြတယ်။ဒီအစိုးရတော့တခြားဒီအရင်အရင်အစိုးရတွေလိုတော့မဟုတ်တော့ဘူး။ပြည်သူတွေဘက်ကမျက်နှာမူလာမယ်၊တိုင်းသားတွေဒီလူမျိုးစုတွေအခွင့်အရေးကိုမျက်နှာမူလာမယ်လို့ညွှန်လဲပြန်နေ။အခြေခံအကြုံအခွင့်အရေးတွေနဲ့အခြေခံအကြုံပြည်နယ်ကြောင်းလေးမှုတွေကတော့လက်လူရှုနေအနေထားရှိတယ်။ Okay လက်လူရှုုံမင်းလားဆိုတော့မဟုတ်ဘဲနဲ့ attack လုပ်တဲ့သဘောမျိုးတွေကျွန်တော်တို့ဒီဟာနိုင်ငံရေးအရာကိုလူမျိုးစုရည်တည်မှုတွေအရာရာအတွက်ကျွန်တော်တို့ဒီဟိုစံတမူနာဖြစ်နိုင်တဲ့ကိစ္စတွေမှာပါဒီလိုပြည်ပြမှုတွေတားဆီးမှုတွေလှုပ်လာခြင်းဟာလူမျိုးစုတစ်ခုနဲ့တစ်ခုမှာယုံကြည်မှုကျဆင်းနေခြင်းသေခံပါတယ်။အဓိကကျွန်တော်တို့ဆုံးမဆွေးနွေးနေကြလို့ပဲဒီ SCA စာချုပ်တွေဒီလာကနေဘလောက်ဒီထိပ်ပိုင်းလေပေါ်မှာရှိတဲ့လူတွေ decision maker တွေဘလို့လို့ပြည်သူတွေဈာထဲမှာယုံကြည်မှုကြောက်သွားနေနေကျွန်တော်တို့အလွန်စိုးရိမ်ပါတယ်အလွန်စိုးရိမ်နေတဲ့အတွက်လေကျွန်တော်တို့ဒီဟာမျိုးတွေကိုမဖြစ်ပြပြမအောင်ဒါပေမဲ့လက်ရှိဖြစ်နေတဲ့အနေအထားတော့နေထားတော့အစိုးရကိုယ်တိုင်ကဒါတွေကိုပြင်ပြနေတာတားဆီးတာတွေလုပ်နေတာတော့ကောင်းမွန်နေလားလားမဟုတ်ဘူ
းအ
ဓိကတော့ကျွန်တော်တို့ထားဝရမီကန်ကြီးတို့ဖက်ဒရယ်စနစ်တို့သွားမယ်ဆိုရင်ကျွန်တော်တို့လူမျိုးစုံပါဒီ data တွေမှာရှိနေတဲ့လူမျိုးစုံအတွဲကိုစုံအယူဝါဒစုံပါဝင်တဲ့ cyber society ကိုထူထောင်နိုင်မှုအလွန်ပဲအရေးကြီးပါတယ်အကယ်၍
က
နေတော့မလုံနိုင်ဘူးဒီပမာဏမျိုးကြီးပါကဟိုပဲဥတည်ပြီးသွားနေမယ်ဆိုရင်တော့ဒီညှိနှိုင်းချက်တွေရယူနိုင်မှုကကျွန်တော်ဝိဝေဝဝအစီအမံမှာရှိနေပါတယ
်ဟုတ်ကဲ့ဆိုတော့အခုပါဝင်ဆွေးနွေးဖို့ဖုန်းခေါ်ထားတဲ့ကိုစမ်းမောင်ဖုန်းကိုပြန်ခေါ်တာမရပါဘူးဆိုတော့ကျွန်တော်တို့နောက်ကိစ္စတစ်ခုကိုကျွန်တော်ဆက်ပြီးတော့ပြောချင်ပါတယ်ဆိုတော့နောက်တစ်ခုကတော့ဥမာကရားပြည်နယ်မှာပေါ့လေဟိုလိုက်ကွန်မှာဟိုဖြစ်ပွားခဲ့တဲ့ဗိုလ်ချုပ်ရုပ်တုကိစ္စပါဆိုတော့ဒီဒေသခံလူငယ်တွေကဒီကရားပြည်နယ်ဝန်ကြီးချုပ်ရဲ့ဒီဗိုလ်ချုပ်ခြေရုပ်ဒီ site ထူမဲ့အစီအစဉ်ကိုပေါ့လေကန့်ကွက်ကြတယ်ဆိုတော့အဲ့လိုကန့်ကွက်ရင်ဆန္ဒပြကြလို့ဆိုပြီးတော့ဒီကရင်လူငယ်တွေကိုအစိုးရနေပြီးတော့ဒီ rubber ကြီးစံနေနဲ့ပြစ်တယ်နောက်ဖန်စီထောင်တန်းနေချမှတ်တယ်ပေါ့လေဆိုတော့ဒီကိစ္စထဲမှာထဲသေးဝင်ဝင်ပါခဲ့တယ်ကရင်လူငယ်ကရင်နီလူငယ်အင်အားစုအဖွဲ့ဝင်အန်ဂျလာကတော့ဟိုအခုလို့ပြောပါတယ်နားထောင်ကြည့်ပါခင်ဗျာ
ဟိုချောင်းဆန်းကိုကျမတို့ကရင်နီလူငယ်တွေကဒါလည်းကျမတို့ဒီမြန်မာနိုင်ငံလူ့လက်ရရဖို့အတွက်ဒီစူးစမ်းခဲ့တယ်စူးစမ်းပေးခဲ့တဲ့ဒီလူရဲကောင်းကောင်းဆောင်ထဲကတူလို့ကျမတို့သတ်မှတ်တယ်ကျမတို့အတိမတ်ပြုတယ်လေးစားတယ်ပေါ့နော်ဘုချုံနဲ့ပတ်သက်ရင်ဒါတော့ကျမတို့ရင်ပတ်ထဲမှာရောကျမတို့ရဲ့တိုင်းသားတွေမှာရောခင်အောင်နေတဲ့အရာတစ်ခုဖြစ်တယ်ပေါ့ဒါပေမဲ့ဟိုအင်ဒီဆိုရအနေနဲ့လက်တက်လာနောက်ပိုင်းမှာကျမတို့တိုင်းသားတွေရဲ့ဥဒေသလက္ခဏာအတိမတ်ပြုမှုတွေတိုင်းသားတွေရဲ့ဒန်းတူခုကြီးပေါ်ဆောင်မှုတွေကအားနည်းနေပြီးတော့မှဒီဘုချုံကြေးရုပ်စိုက်ထူဖို့ကြိုးစားတယ်ပေါ့နော်ဆိုကျမတို့အနေနဲ့ကဘုချုံကြေးရုပ်စိုက်ထူဖို့အတွက်ကုန်ကြမ်းမဲ့ငွေတွေကလည်းကျမတို့ပြည်နယ်ပြည်နယ်မှာဆိုရင်ဒီခွင့်ပြုမှုအရင်နောက်မျိုးတွေပဲလည်းများရှိတယ်။စာတီကြောင့်မရှိသေးတဲ့ဒေတာတွေ၊ဟိုတိုင်းကြီးတွေအရင်ခက်ခဲဖြစ်နေတဲ့ဒေတာတွေရှိတယ်။ဆိုတော့ဒီဒေတာတွေအတွက်ပို့ပြီးဦးစားပေးတင်တယ်ပေါ့နော်။ဒီပုံချမှုငွေစီအငွေတွေပေါ့။တစ်ဖက်မှာလည်းဘုချုပ်ပေးတဲ့ကတိကိုအရင်ဆုံးခေါ်ဆောင်တင်တယ်။ဒီမှာဘုချုပ်ရဲ့ရုပ်ထုကိုစိုက်ထူတင်တယ်ဆိုတာကျွန်တော်တို့ကအကြံပြုတာဖြစ်တယ်
ဟုတ်ကဲ့ဆိုတော့သူပြောသွားတာတော့ရှင်းပါတယ်ဒါဗိုလ်ချုပ်နဲ့ပတ်သက်ပြီးတော့သူတို့ရဲ့သဘောထားအလုံးရှင်းပါတယ်ဆိုတော့ဒီနေရာမှာလည်းပဲပင်လုံသဘောထားကိုအကောင့်ထဲမှာပေါ်ဝင်နေပေါ့လေဒါဟိုရုပ်တုလာစိုက်တယ်ဆိုတာမျိုးသူတို့ကတော့အဓိကထောက်ပြတာပေါ့ဆိုတော့ဟိုကရပီနယ်ကတခြားပီနယ်တွေထက်ဆိုင်ဒါဒေသခံတွေကတော့တချို့ဟိုဒေသခံလူငယ်တွေကတော့ကရပီနယ်ကိုခရနီပီလို့လည်းခေါ်ကြပါတယ်ဆိုတော့ဒီပြည်နယ်ကတခြားပြည်နယ်တွေထက်ဆာလို့ရှိရင်ဖွံ့ဖြိုးမှုနောက်ကျတဲ့ပြည်နယ်တွေမှာပါနေတဲ့အခါကျတော့ဒါကိုလည်းပဲသူတို့ကအထူးပြုထောက်ပြခြင်းတော့ပါဆိုတော့လိုအပ်တဲ့နေရာမှာတကယ်ကိုငွေ30ကျင်းတဲ့သဘောပေါ့လေဆိုတော့အခုလိုမျိုးဒါသူတို့ရဲ့ဆန္ဒကိုထုတ်ဖော်တဲ့အခါမှာအစိုးရဒီကိစ္စကိုပြည်ပြည်လေးလေးဟိုခေါ်ယူပြီးတော့ဖြေရှင်းတာမျိုးဆွေးနွေးတာမျိုးတွေလုပ်ပေးမယ်နောက်ဆုံးမှာဟိုသဘောတူညီမှုမရဘဲနဲ့ပြစ်တဲ့ခတ်တဲ့အထိနောက်ဒီဖန်ရဲ့စီးရင်နဲ့ထောင်ထမ်းချတဲ့အခြေအနေတွေအထိရောက်သွားပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုများသုံးသပ်ပြောချင်ပါလဲကျွန်တော်ကိုသက်ဆွေဝင်းအဖြေကြပြပါခင်ဗျာ
sorry ခင်ဗျာကျွန်တော်လိုက်တိတ်ခံမကြားလည်းလို့ပြတော့ပြတော့ဖြစ်နေလို
့ပါ။အဓိကကတော့ဒီကရားပြည်နယ်မှာပေါ့ဗျာအခုလိုမျိုးဒီဟိုထောင်ထမ်းဟိုကရားပြည်နယ်မှာဗိုလ်ချုပ်ကြေးရုပ်လာပြီးတော့ site ထူရနဲ့ပတ်သက်ပြီးတော့ green လူငယ်အင်အားစုတွေကနေဆန္ဒပြတယ်ဒီဘောအစိုးရနေပြီးတော့ဒီလက်နဲ့အင်အားသုံးပြီးတော့ဖြည့်ရှင်းနေထောင်ထမ်းချမှတ်တယ်ဆိုတော့ဒီလုပ်ရက်တွေကလည်းပဲခုနလိုဒီတိုင်းရင်းသားတွေအချင်းချင်းကြားထဲမှာစီးလုံးညီညွတ်မှုအတွက်ဘယ်လိုမျိုးထိခိုက်စေပါလဲဘယ်လိုသုံးသပ်ပါလဲ
ကျွန်တော်တို့ဒီတိုင်းရင်းသားတွေကျွန်တော်ခုနပြောခဲ့ပြီးပုံစံမျိုးပါပဲဒါဒီအစိုးရဘက်ကနေပြီးတော့တိုင်းရင်းသားတွေပေါ်မှာစည်းစနာမမှန်နေရဲ့ခိစားပါဒီဘ ෝජ ုတ်ကြီးရုပ်ကိစ္စဆိုတာလေခုနကဆက်မလေးပြောသွားသလိုပါပဲ။ဒါဘ ෝජ ုတ်အောင်ဆက်ပြောနေတဲ့ဂတိကိုယ်တွေကိုအကောင့်ထဲမဖော်ဘဲနဲ့ရုပ်ထုတွေလိုက်ဆိုင်နေတဲ့ကိစ္စ လုံးဝအထိတ်မရှိပါဘူးပြီးတဲ့အခါကျတော့ဒီဘုဇော့ကဒီဒီတိုင်းပြည်တည်ထောင်ခဲ့တဲ့နေရာပေါ့နော်ဒီဒီပင်လုံးစာကျုပ်လုပ်ခဲ့တဲ့နေရာမှာဒီပြည်တော်ကြီးတည်ထောင်ခဲ့တဲ့ဟာဘုဇော့ကတယောက်တည်းမဟုတ်ပါဘူးဒီတိုင်းသားကောင်းဆောင်ပေါင်းဆောင်ကနေပြီးတော့ပူးပေါင်းပါဝင်ပြီးတော့ဒါဆူတောင်းပြီးတော့တည်ထောင်ခဲ့တဲ့ကိစ္စပါအဲ့တော့ဒီဟာကိုအတင်းမဲ့ဗိုလ်ချုပ်ကတယောက်ထဲရပဲတိုင်းပြည်ကိုတည်ထောင်ခဲ့တဲ့သူရဲကောင်းဖြစ်တယ်ဆိုတဲ့ပုံစံမျိုးဒီကြိုက်ပြီးတော့ပုံသွင်းပုံဖော်ပြီးတော့လုပ်တဲ့ဟာမျိုးတွေကဒါကတိုင်းသားကောင်းဆောင်ပြီးဒီတိုင်းသားလူမျိုးရဲ့စိတ်ဓာတ်ကိုဒီကြာဆင်းစေတယ်သူတို့ကိုစိတ်ကြည်ခိုက်စေတဲ့ဟာမျိုးတွေဖြစ်တယ်ဒါကအတိတ်ပဲမရှိဘူးအဲ့တော့ကျွန်တော်ပြောခဲ့တဲ့ပင်လုံးကတိကူရဲ့ဒီဂျီပင်လုံးစာချုပ်ပါအချက်အလက်တွေဒါတွေကောင်းတဲ့မဖော်နိုင်မဲနဲ့ဒီဗိုလ်ချုပ်ဆိုင်ရာသူတွေလိုက်ထားတဲ့ဟာမျိုးတွေဟိုဒါတော့ပြည်သူတွေရဆက်နေကြတယ်ကျွန်တော်ဆိုလို့ရှိရင်လည်းအဲ့ဒီဒီဟိုတရင်မှာဒီဘုရားဆက်ကြီးကိုထားတဲ့အတွက်ကြောင့်မို့လို့ဒီပြည်ဟိုကကျောင်းသားတွေဆန္ဒပြကြတဲ့အချိန်မှာကျွန်တော်တို့ကလည်းအဲ့ဒီညနေမှာပဲရန်ကုန်မှာဆန္ဒပြကြတယ်ဒီကရန်ကုန်ကလူတွေဖြုတ်ပြီးတော့အဲ့ကျွန်တော်ဆိုလို့ရှိရင်အဲ့ဒါနဲ့ပတ်သက်ပြီးတော့အမှုဖြစ်နေတာအခုဆိုလို့ရှိရင်6လလောက်ရှိပြီပေါ့ဒါလည်းကျွန်တော်ဆွတ်တဲ့တရားရုံးသွားနေကြတော့ရန်ကုန်ကတကြွလှုပ်ရှားလူတွေလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ဆက်နေကြတဲ့လူတွေလည်းကျွန်တော်လည်းဒီတရားဆွဲဆန္ဒမျိုးတွေဖြစ်တယ်ပြီးတော့ဒီကရင်မှာဆိုလို့ရှိရင်တော့လူတွေလည်းအခုဒီပြဿနာတွေတက်နေကြတော့မယ်ဒါကြီးကမြတ်တမှုလုံးဝမရှိဘူးအခုချိန်ကြီးဆိုလို့ရှိရင်အဲရုပ်ထုကြီးကိုရဲကောင်းကြောင်းနဲ့ထားရတယ်သူအဲ့တော့ဘာအဓိပ္ပာယ်ရှိရောအစိုးရလုပ်ချင်တာဘာလဲပေါ့သူလုပ်ချင်တာကရုပ်ထုတွေလိုက်ဆိုင်မှာလားတကယ်လုပ်လို့မှာလားအဲ့တော့ for ဒီတစ်ခုလည်းမဟုတ်ဘူးတကယ်လည်းကျွန်တော်တို့ဒီဘုဇောဆယ်ဒီရုပ်ထုတစ်ခုလည်းမဟုတ်တိုင်းသားကိစ္စတစ်ခုလည်းမဟုတ်တခြားသောကိစ္စတွေအလုံးမှာဒီတိုင်းပဲဟိုက for show လုပ်တာမျိုးကြီးပြချင်တာမျိုးကြီးညာပြီးတော့ရက်ကွေမှာတကယ်လုံးဝဖြစ်နေရတယ်ရမ်းများတယ
် okay
ဒီလူတွေကတော့ suggest နေဒါကြောင့်ဒီကူမပေါ်ဘူးကျွန်တော်လူတိုင်းကဒီလက်ရှိဒီအခြေအနေကြီးကိုကျွန်တော်တော့စိတ်ပြတ်ဖို့ကောင်းနေတာလို့မြင်ပါတယ
်ဟုတ်ကဲ့ဆိုတော့ကျွန်တော်အခုတစ်ခါကိုဟိုဟိုကိုခွန်ဘာနဲ့ကိုအလှည့်ပေးခြင်းပါတယ်ကိုခွန်ခွန်ဘာနဲ့ဝင်ရောက်ဆွေးနွေးလို့ရပါခင်ဗျာ
ဟုတ်ကဲ့ဒီကျန်လက်ပေးခြင်းကတော့ကျွန်တော်မြင်တာကတော့ဒါကဒီဟိုချုပ်ကင်မှုဒီနေ့အမြားတဲ့ပြဿနာတစ်ခုရှိမယ်ပြီးတော့တိုင်းသားတွေရဲ့ဒီရှိမှုအဆင်မပြေတဲ့ကိစ္စတစ်ခုရှိမယ်ပေါ့ကျွန်တော်နေနေပါဘလို့အဲ့ဒီခုကိုချိန်ဆက်ပြီးပြောချင်လဲဆိုရင်တိုင်းသားတွေကကိုယ့်ရဲ့ဒီရှိမှုတွေကိုကိုကအဆင်မပြေမှုကတော့ခံချင်တယ်ဒါပေမဲ့ဒီအများကြီးဖြစ်တဲ့ဒီခုနကျတော့ဒီကျွန်တော်ဒီပြီးခဲ့တဲ့ဆက်အနာရှင်ဆိုရခင်မှာတော်တော်ဒီလက်ရှိဖြစ်လာတဲ့ဆိုရတော်တော်မှာကဒီဘူချုပ်ကင်မှုကအရန်မြင့်မားနေပြီးမှဒီတိုင်းတိုင်းရဲ့ဒီရှိမှုတွေကိုအစီအမံပြုခဲ့တာတခုပြောပေါ် sharing ပေါ့ဒီဘယ်လိုမျိုးအနာကိုရကြမှာလဲဆိုတာတခုဒီတိုင်းတတ်ဒီစားတွေကိုပုပ္ပလင်းမပြေးတဲ့တခုကလက်ရှိနေချင်ရေပေါ်ဆုံးမြန်မာဆက်ခဲရှိနေတဲ့နာလို့ပဲကျွန်တော်နေနဲ့ဒီလောက်ပဲသူစုပ်ပြီးတော့ကျွန်တော်ပြောချင်တယ်ဗျဟုတ်ကဲ
့ဟုတ်ကဲ့ကျေးဇူးပါခွန်မနဲ့ရေဆိုတော့အခုတခါကျွန်တော်သူဒီမှတ်ချက်စာသားပြပို့ထားတာကိုကျွန်တော်ဖတ်ပြခြင်းပါတယ်ဇော်သူနဲ့နာမည်နဲ့ပါဆိုတော့တိုင်းရင်းသားဆိုရင်ဗမာကလည်းတိုင်းရင်းသားပါပဲတဲ့ကျွန်တော်ကတော့ဗမာတိုင်းရင်းသားပါတဲ့ဒါပေမဲ့တခြားတိုင်းရင်းသားတွေကဒီဗမာကနေပြီးတော့အခွင့်အရေးပိုရနေတယ်လို့ပြောနေတာကမှားတယ်လို့ထင်ပါတယ်တဲ့ဒါကျွန်တော်အမြင်မှာဘာလို့လဲဆိုတော့ရနေတာကအခွင့်အရေးတွေရနေတာကလူနည်းစုပါတဲ့အများစုကမရပါဘူးတဲ့အတူတူပဲခံစားရတယ်လို့ထင်ပါတယ်တဲ့ဆိုတော့ဒါကသူတယောက်ကနေပြီးတော့ပေးတဲ့တယောက်ကနေပြီးတော့မှတ်ချက်ရေးသားပြပို့ထားတော့ပါဆိုတော့ဟိုဒါအပြင်ပေါ့လေနောက်တစ်ခုဒီကြားလေးရှိရတာကတော့ဒီအစိုးရကပေါ့လေပြည်နယ်တွေဘာတွေမှာလဲပဲဒီလမ်းတွေတရားတွေဖောက်ပေးနေပါတယ်မမခွဲခြားဆက်ဆံတာမျိုးတွေမရှိဘူးဆိုပြီးတော့လည်းပြောကြတဲ့မျိုးတွေရှိပါတယ်ဆိုတော့အဲ့လိုအခြေအနေနှစ်ရက်ဘယ်လိုကွာခြားလဲကိုသက်ဆွေဝင်ဖြေကြားပေးပါလားခင်ဗျာ
Hello
အေးကိုသက်ဆွေဝင်ကြားလား
ဟုတ်ကဲ့ကိုဒီကျတော့ပြတော့အချိန်အနည်းကပါကွာကြားလေးလေးကျွန်တော်ကြားလိုက်ရတယ်ခင
်ဗျဟုတ်ကဲ့ဟိုတချို့တွေကလည်းပဲပေါ့လေအထူးသဖြင့်တော့ဒီတိုင်းရင်းသားတွေဒေသတွေမှာပြည်နယ်တွေမှာလည်းပဲလမ်းတွေတရားတွေစေယုံတွေဖောက်ပေးနေရပဲပေါ့နော်ဟိုအဲဟိုဘာမှဟိုခွဲခြားမှုမရှိပါဘူးပေါ့ဆိုတော့ဒီလိုမျိုးတချို့နေရာတွေမှာဖိနှိပ်ဒီအစိုးရရဲ့ဒီဖိနှိပ်မှုတံကိုခံရတာကခုနလိုလေသိမ်းရာသိမ်းမြေသိမ်းကိစ္စတွေကိုခံရတာလည်းတိုင်းရင်းသားတွေမဟုတ်ပဲနဲ့ဗမာတွေမှာလည်းခံ
ဒါပါပဲပေါ့ဆိုတဲ့အခါကျတော့ဒီအချိန်နေနှစ်ရက်ဘယ်လိုကွာချပါလဲအဲ့ဒါလေးကိုဒီနေ့သုံးသပ်ပြပါလ
ားဟိုမတူပါဘူးခင်ဗျမတူပါဘူးခင်ဗျဆိုတော့ဒီတိုင်းသားတွေဒီငြင်းငြင်းကြတဲ့ဒီသူတို့ဓာတ်လူညီလူဆက်ဆံရေးပေါ့နော်ကျွန်တော်ခုနပြောဒီနေသိရပဲရောက်မှန်တယ်ဒါကဒီနိုင်ငံလုံးမှာဖြစ်နေတာဒီနောက်ပြီးတော့ဒီပြဿနာတွေကလည်းအများကြီးဖြစ်နေကြတဲ့ဟာတွေရှိတယ်ဒါပေမဲ့ဒီငွေသိရတဲ့ကိစ္စလိုဟာမျိုးကြီးတော်ဒီခုနပြောလမ်းစားဆောက်ပေးရေးဆိုကိစ္စလိုဟာမျိုးကြီးဒီလိုဟာအပေါ်မှာကျွန်တော်အခြေခံပြီးတော့ဒီတွားပြီးတော့ဟိုဟာ level ညှိလိုက်လို့မရပါဘူးဘာလို့လဲဆိုတော့ဒီမြေပြတ်ဒေသဒီလူတွေအရင်ပြောကြတယ်အညာဒေသကကျွန်တော်မျိုးဆိုရင်ချက်လို့ရှိရင်ငါတို့စီမားလဲဆင်းရဲနေကြတယ်ငါတို့မှလည်းစားစရာရှိနေတာမဟုတ်ဘူးအဲ့တော့မင်းတို့တိုင်းသားတွေကကြီးပဲလာပြီးဟောဒုက္ခရောက်နေပြောငါတို့လည်းဒီဒုက္ခရောက်နေချက်ပြီးပြောဒါပေမဲ့မတူတာကတိုင်းသားဒေသတွေကလူတွေကသူတို့မှဒီစစ်ပွဲဖြစ်နေတဲ့ဒေသတွေမှာသူတို့ဖြစ်သူတို့မှဆိုလို့ရှိရင်ကဒီဟိုအိမ်ပေါ်ဘေးရှင်တုံးဆက်ကြလာမလဲကျွာလေးကိုဘေးရှင်စစ်တက်ကလာပြီးတော့ဟူဝင်မလဲဒီဘေးရှင်မှာပေါ်တာဆွဲခံထိမလဲဘေးရှင်မှာနိုင်ထိမလဲဆိုရဲခံစားချက်ပေါင်းများစွာနဲ့သူတို့ရဲ့နေစဉ်နဲ့အများကြီးနေရတူဖြတ်သန်းနေရတာအဲ့ဒါကိုကျွန်တော်တို့ကဒီဒီပြည်မလူတွေနေကသွားပြီးတော့ဟိုဟာဟိုကိုယ်တိုင်မကြုံဘူးမကြည့်ဘူးလည်းနဲ့ကျွန်တော်သွားပြောနေလို့မရအောင်
ဟုတ်ပြီကျွန်တော်ကိုယ်သက်ဆိုရင်ကျွန်တော်နောက်ဆုံးမေးခွန်းလေးတစ်ခုကျွန်တော်မေးချင်ပါတယ်မိနစ်ဝက်လောက်ပဲဖြေချပေးပါဆိုတော့တိုင်းရင်းသားတွေနဲ့ရင်ကျေးမှုတိဆောက်ဖို့လိုရဲဆိုတဲ့အခါမှာလက်နဲ့ကင်နေနဲ့ပဲတိဆောက်ဖို့လိုရလားအောက်ခြေတိုင်းရင်းသားတွေရောနားလည်မှုရှိဖို့ဘလောက်အရေးကြီးတယ်ထင်ပါလဲမိနစ်ဝက်လောက်ပဲဖြေပြပါ
ကျွန်တော်ပြည်သူတွေနဲ့ပါပဲဒီဒီတိုင်းသားလက်နဲ့ကင်တွေဆိုတာကပြည်သူတွေဆောက်ခံလို့ဖြစ်လာသူတို့ရဲ့ဒီဒီပို့တော့သူတို့ဒေသကပြည်သူတွေဆောက်ခံလို့ဖြစ်ပေါ်လာတဲ့တိုင်းသားလက်နဲ့ကင်တွေပါအဲ့တော့ဒီတိုင်းရင်းသားပြည်သူတွေရဲ့ဆောက်ခံမှုတိုင်းသားပြည်သူတွေရဲ့နားလည်မှုတိုင်းသားပြည်သူတွေနဲ့ဒီအချင်းချင်းကြားထဲမှာဒီကားလည်းမတိဆောက်ဆန်းနိုင်ဒီကျွန်တော်ဒီပြဿနာပုံဖြစ်နေမှာပါပဲအဲ့တော့အဓိကဒီလိုရမယ်ဒီဟိုဟာရင်ကြားစုကြီးဆိုတာတိုင်းရင်းသားပြည်သူချင်းကြားထဲမှာရင်ကြားစုကြီးပါအာဏာရှိနေတဲ့လူချင်းကြားထဲမှာကျွန်တော်လိုရမယ်ရင်ကြားစုကြီးမဟုတ်ပါဘူ
းဟုတ်ကဲ့ကိုသက်ဆွေဝင်အခုလိုပါဝင်ဆွေးနွေးခဲ့တဲ့အတွက်ကျွန်တော်တိုင်းရင်းလိုင်းအစီအစဉ်လည်းအချိန်ရှည်သွားပါပြီပါဝင်ဆွေးနွေးခဲ့ကြတဲ့အသူတွေအကုန်လုံးအားလုံးကိုလည်းကျေးဇူးတင်ပါတယ်ခင်ဗျာ
တင်ဆက်သူကိုအောင်နဲ့အတူထုတ်လုပ်သူကိုရနိုင်တို့တင်ဆက်ပေးခဲ့တဲ့စနေညဒဲလီလိုက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုတော့မနေ့ပြန်တနင်္ဂနွေနေ့မနေ့ခင်းပါလဲတလဲပြန်ပြီးထုတ်လွှင့်ပေးတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။စနေညချမ်းရဲ့အစီအစဉ်ဒီအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကတလဲပြောပြပေးပါအောင်ရှင်။
အမေရိကန်ပြည်ထောင်စုမှာသမ္မတကိုတရားစွဲဖို့စုံစမ်းစစ်ဆေးမှုတွေလုပ်နေတာရဲ့အရင်ခံအကြောင်းရင်းဖြစ်တဲ့ယူကရိန်းနိုင်ငံနဲ့ပတ်သက်လို့သမ္မတရဲ့အစိုးရအဖွဲ့လှုပ်ဆောင်မှုတွေကိုနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပြိုကကာကွယ်ပြောဆိုသွားပါတယ်။ဒီဖြစ်ရမှာဆိုရင်သမ္မတရဲ့လှုပ်ရက်ကအနည်းဆုံးမတင်တော့ဘူး။အဆိုဆုံးဆိုရင်တော့သမ္မတရဲ့အာဏာကိုအလွယ်တုံးစားလုပ်တာဖြစ်တယ်ဆိုပြီးလွှတ်တော်ကသမ္မတကိုရာထူးကဖယ်ရှားဖို့အထိဖြစ်နိုင်တဲ့အခုဆွတ်ဆွဲချက်တွေကိုဝန်ကြီးပွန်ပြိုကပယ်ချသွားပါတယ်။အီရတ်နိုင်ငံဘက်ဒိတ်မြို့မှာအစိုးရစန့်ကျင်ဆန္ဒပြတဲ့လူအုပ်ထဲကိုရဲကတနက်နဲ့ပစ်ခတ်တာကြောင့်လူသူဦးသေဆုံးသွားတယ်လို့အီရတ်တာဝန်ရှိသူတွေကဒီကနေ့ပြောပါရယ်။တာဟာနှစ်ရက်ကြာပြဋ္ဌာန်းခဲ့တဲ့ညမထွက်ရအမိန့်ရုပ်သိမ်းလိုက်ပြီးမှပဲပထမဆုံးဖြစ်ပေါ်လာတဲ့ဆန္ဒပြပွဲလေးဖြစ်ပါရယ်။အလုတ်ကံမရှိတာလူလူဝန်ဆောင်မှုလုပ်ငန်းအားနေတာနဲ့အကျင့်ပြတ်ချစားမှုတွေအပေါ်မကျေနပ်ကြတဲ့အီရတ်ပြည်သူပြည်သားတွေကအစိုးရကိုစန့်ကျင်ဆန္ဒပြတာလည်းဖြစ်ပါရယ်။အီရန်နိုင်ငံမှာတချို့လုံမှုနဲ့ဖန်စီခံရပြီးတော့ပြန်လွတ်လာတဲ့ဩစတြေးလျနိုင်ငံခရီးသွားဆောင်းပါးတွေရေးကြတဲ့ဘလော့ဂါဆုံးလွှဲတဲ့အခုတော့သူတို့အိမ်ကိုပြန်ရောက်ပြီလို့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးမရီစပိန်ကဒီကနေ့ပြောပါရယ်ပတ်မြုပ်အခြေဆိုင်ဂျိုလီကင်းနဲ့မတ်ဖင်ဂင်တို့နှစ်ဦးဟာဩစတြေးလျနဲ့ဗြိတိန်နိုင်ငံကိုသွားခဲ့တဲ့ခီးစဉ်တွေကိုပြည်ခဲ့တဲ့နှစ်နှစ်အတွင်းလူမှုကွန်ရက်တွေပေါ်မှာဆက်တိုက်ဖော်ပြခဲ့ရကလွန်ခဲ့တဲ့3လမှာတော့ကာကစ္စတန်နဲ့ပါကစ္စတန်အကြောင်းတွေတင်ပြီးတဲ့အချိန်မှာပဲအွန်လိုင်းကနေပျောက်ကွယ်သွားတာဖြစ်ပါတယ်။သူတို့နောက်ဟာစစ်ဗနဲ့တမ်းမြစ်ထားတဲ့နေရာတွေမှာအဝေးထိန်ဒရုန်းယာဉ်ကိုအသုံးပြုမှုနဲ့ဆွတ်ဆွဲခံခဲ့ရတာဖြစ်တယ်လို့လည်းအီရန်တရားရေးဌာနပြောခွင့်ရသူကပြီးခဲ့တဲ့လမှာပြောဆိုထားတာဖြစ်ပါတယ်။အီကွေဒေါ်နိုင်ငံတဝမ်းမှာနေရကြလမ်းတွေပိတ်ပြီးတော့ဆန္ဒပြခဲ့ကြပြီးတဲ့နောက်ဆန္ဒပြတာတွေကိုရပ်ဆိုင်ဖို့အီကွေဒေါ်ပို့ဆောင်ရေးအလုပ်သမားသမဂ္ဂကတောက်ကြနေမှာသဘောတူလိုက်ပါတယ်။ပို့ဆောင်ရေးအလုပ်သမားသမဂ္ဂနဲ့အစိုးရကြားပါရီသဘောတူညီမှုရခဲ့တယ်လို့ဆိုတဲ့အသေးစိတ်အချက်အလက်တွေကိုတော့ထုတ်ပြန်မထားသေးပါဘူး။
သတင်းချင်းချုပ်ကိုနန်းလောင်ကပြောပြပေးသွားတာပါရှင်။စနေညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ်ရှင်။ကျွန်မကဆုမောမှာဒီညက် bike season ego, Dawi you didn't set big air up your body. Fioigani who told him big air at Nyabai season ego, Nyasa Nigani set an IT, the James Yamido told him Bibarishi, Manapia Manaki, Town Nigani, Quan IT, told him Bim at season ego, let some your Nasin and Yabari. Fioigo Nadora Singajare to a Jesu two bet in Shibarishi, Dorashini Alo, Sri Lanchami Jabazi.
This program has come to you from the Voice of America, Washington.